Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းကနေ2023ခုနှစ်မတ်လ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်းလွှင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါတယ်ရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Light Meter 1925နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စုမင်ပါ။ဒီကနေ့ညပြောပြမယ့်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်ပြည်ထောင်စုရဲ့ဘန်နာရေးစနစ်ဟာစိတ်ချရပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပြလိုက်ပါတယ်။ယူကရိန်းနိုင်ငံဘာမုတ်မြို့မှာတိုက်ပွဲတွေပြင်းထန်နေပါတယ်။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ဖို့ HRW လူအခွင့်အရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုသတင်းတွေကိုပြောပြပေးမှာပါမဆုမုံရေ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ချင်းပြည်နယ်တီးတိမ်မြို့ပြည်သူစေယုံကြီးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်ရေးတပ်ဇိုလန် PDF ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်
။တီးတိမ်မြို့ပြည်သူစေယုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုတို့ကတော့ပြီးတော့တိုက်ခိုက်တာပါ။အဲဒီကတော့ပြင်းထန်တယ်ဆိုတနိုင်ခွေးလို့ပြောကြတယ်တနိုင်ခွေး
ဇိုလန် PDF တာဝန်ရှိသူပြောပြခဲ့တာပါရှင်။နောက်ကချင်းပြည်နယ်ဖားကတ်မှာရောက်နေတဲ့နာဂလူငယ်အယောက်90ကိုလည်းလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးသွားပါတယ်။မန္တလေးတိုင်းထဲမှာတော့လူရဲမှုဓမြမှုရာဇဝဲမှုတွေပို့ပြီးတော့ထူပြောလာနေပါတယ်။နောက်ပြီးတော့ဒီအစိုးရချင်းသဘောတူညီချက်နဲ့ထွက်လာတဲ့အလုသမားတွေထိုင်းမှာအလုရဖို့အခက်တွေးနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုခင်မောင်စိုးမြင့်နဲ့အတူကျွန်မဆုမွန်တင်ဆက်ပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းဘန်မုတ်မြို့ထိန်းချုပ်ရေးအတွေ့ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေအကြားအပြန်အလှန်ကြိုးစားနေကြရာဒီကနေ့တနင်္လာနေ့မှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။ရုရှားတပ်ဖွဲ့တွေရဲ့မြို့ကိုသိမ်းပိုက်ဖို့ကြိုးစားနေတာတွေကမိမိတို့တပ်ဖွဲ့တွေကအမြောက်တွေတင်းကားတွေနဲ့တခြားလက်နက်တွေသုံးပြီးတွန်းလှန်နေကြောင်းယူကရိန်းစစ်ဘက်ကပြောပါတယ်။ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကဒီရက်ပိုင်းအတွင်းအကဲဖြတ်မှုအရဗမုတ်မြို့အရှိတ်ဘက်ခြမ်းနေရာအများစုကိုရုရှားဝက်နာခြေစားတပ်ဖွဲ့ကသိမ်းယူထားပြီးယူကရိန်းတပ်ဖွဲ့တွေကအနောက်ပိုင်းကိုထိန်းထားပါတယ်။ဝက်နာတပ်ဖွဲ့တီထောင်သူရပ်ချင်နီပရီကိုဟင်ကလည်းသူတို့တပ်ဖွဲ့တွေဟာဗမုတ်မြို့လယ်ကိုနီးကပ်လာတာနဲ့အမျှတိုက်ပွဲတွေပြင်းထန်ပြီးပိုပြီးတော့ခက်ခက်ခဲခဲတိုက်နေရတယ်လို့မနေ့တနင်္ဂနွေနေ့ကပြောပါတယ်။ရုရှားတွေအနေနဲ့ကတော့ညီမှန်းထားတဲ့အတိုင်းယူကရိန်းအရှေ့ပိုင်းဒွန်ဘတ်ဒေသကိုသိမ်းယူဖို့အတွက်အဓိကကျတဲ့အစိပ်ပိုင်းအနေနဲ့ဗမုတ်မြို့ကိုသိမ်းယူရေးတိုက်ခိုက်နေပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကလည်းဗမုတ်မြို့ရုရှားလက်ထက်မကြရောက်ရေးခုခံတိုက်ခိုက်ဖို့တန်ဋိဌာန်ချတာကြောင်းပြောပါတယ်။ဒါပေမဲ့ဗမုတ်မြို့ကိုရုရှားလက်ထက်ရောက်သွားရင်တောင်မှအခုဖြစ်နေတဲ့စစ်ပွဲအတွက်ကြီးမားတဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့နေတိုမြောက်အတ္တလန္တိတ်စာချုပ်အတွေ့ရမှုယန်စတော်ဒင်ဘတ်အပါအဝင်အနောက်မဟာမိတ်တွေကပြောပါတယ်။ဒီတော့အတွင်းမှာတရုတ်သမ္မတရှီချင်းပင်ဟာရုရှားနိုင်ငံကိုဒီသတင်းပတ်အတွင်းသွားရောက်ပြီးရုရှားသမ္မတပူတင်နဲ့တွေ့ဆုံမယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ယူကရိန်းစစ်ပွဲအရေးနဲ့ပတ်သက်ပြီးကြားဝင်ပြီးငြိမ်းချမ်းရေးဆောင်ရွက်ပေးဖို့တရုတ်ဘက်ကကမ်းလှမ်းနေချိန်မှာအခုလိုရှီချင်းပင်ရဲ့ခီးစဉ်ပေါ်ထွက်လာတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့ဘန်နာရေးစနစ်ဟာစိတ်ချရပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့တနင်္လာနေ့မတ်လ13ရက်နေ့မှာမိန့်ခွန်းပြောကြားသွားပါတယ်။အမေရိကန်ဘဏ်နှစ်ခုအချိန်တိုအတွင်းမှာပဲပြိုလဲသွားရလို့နောက်ဆက်တွဲငွေကြေးအကျပ်တဲကြီးလိုက်လာမှကိုစိုးရိမ်နေကြချိန်မှာပဲအခုလိုမျိုးသမ္မတဂျိုးဘိုင်ဒန်ပြောသွားတာဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့အနှံ့ထားတဲ့ငွေတွေလိုအပ်တဲ့အချိန်တိုင်းမှာဘဏ်တွေမှာရှိပါတယ်လို့လည်းသမ္မတကထပ်ဆောင်းပြောဆိုသွားပါတယ်။ Silicon Valley Bank နဲ့signature ban ban ကြီးနှစ်ခုပြိုလဲသွားပြီးတဲ့နောက်မှာအခုဖြစ်နေတဲ့အရှုပ်ထွေးကိုသူအပြည့်အဝတာဝန်ယူမဲ့အကြောင်းနဲ့ဒီလိုမျိုးအလားတူမဖြစ်အောင်ပို့ပြီးတော့မှကြီးမားတဲ့ ban ကြီးတွေနဲ့ပတ်သက်ပြီးစီးမင်းတွေချမှတ်ကြီးကျက်လှုပ်ဆောင်သွားမယ်လို့လည်းမနေ့ကပဲပြောသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Silicon Valley Bank နဲ့ နယူးယောက်ခြေဆိုင် signature band ကြီးနှစ်ခုမှာအနှံထားတဲ့ငွေတွေအလုံးတနင်္လာနေ့မှာထုတ်သွင်းလို့ရနိုင်မယ့်အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။ Silicon Valley Bank ဟာအမေရိကန်ပြည်ထောင်စုမှာ16ခုမြောက်အကြီးဆုံးဘဏ်ဖြစ်ပါတယ်။ဒေါ်လာဘီလီယံတန်း200နဲ့လဲပတ်နေတဲ့ဘဏ်လည်းဖြစ်ပါတယ်။ Silicon Valley Bank ပြောလဲတာကတော့အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာဒုတိယမြောက်အကြီးမားဆုံးဖြစ်ပါတယ်။ဒီဘဏ်ကြီးတွေပြောလဲသွားပေမဲ့အခွန်ပေးပြည်သူတွေဘက်ကဆုံးရှုံးရတာမျိုးဝင်တော့ဝင်ဖို့အဖြစ်ခံမှာမဟုတ်တဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေကပြောဆိုနေပါတယ်။ဘဏ္ဍာရေးဆိုင်ရာစီမံချမှတ်ထားတဲ့ထိတ်တန့်အရာရှိတွေအစည်းအဝေးကျင်းပပြီးတော့ကျေပြတ်တဲ့ဘဏ်စနစ်တစ်ခုလုံးတည်ငြိမ်ရေးဗဟိုဘဏ်ကနောက်ထပ်အရေးပေါ်ချင်းငွေထုတ်ပေးမယ့်အစီအစဉ်ကိုလည်းချမှတ်နေပါတယ်ရှင်
။ဘယ်လာရုသမ္မတအလက်ဇန်းဒါလူကာရှန်ကိုကိုအီရန်သမ္မတအီဗရာဟင်ရိုင်းစီကတနင်္လာနေ့ကတရားဝင်အခမ်းအနားနဲ့ကြေညာပါတယ်။လူကာရှန်ကိုဟာအီရန်နိုင်ငံမြို့တော်တဟီရန်မြို့ကိုတနင်္ဂနွေနေ့ညနေကရောက်ရှိလာပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ကုန်သွယ်ရေးတို့ကိုအလေးပေးပြီးနှစ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရကြောင်းဘယ်လာရုစ်သမ္မတလူကာရှန်ကိုရဲ့ရုံးကနေထုတ်ပြန်ထားပါတယ်။အီရန်အစိုးရသတင်းဌာနတွေရဲ့ထုတ်ပြန်ချက်မှာလည်းခေါင်းဆောင်နှစ်ဦးဟာတည်ယူဖို့ဆောင်ရွက်စိုက်ပျိုးရေးနဲ့စက်မှုအပါအဝင်နယ်ပယ်အစုံမှပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးကြလိမ့်မယ်လို့ဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲဖြစ်ပွားနေတဲ့ကာလအတွင်းမှာဘယ်လာရုစ်နဲ့အီရန်နှစ်နိုင်ငံစလုံးဟာရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိကြပါတယ်ခင်ဗျာ
။ပုပ်ယဟန်မင်းကြီးဖရန်စစ်ဟာရိုမန်ကက်သလစ်ခရစ်ယာန်ဘာသာရဲ့အကြီးအကဲဖြစ်တဲ့ဆယ်နှစ်ပြည့်တဲ့အထိမ်းအမှတ်အခမ်းအနားကိုဗာတီကန်ကျောင်းတော်မှာရှိတဲ့စန်တာမာတာအနန်းဆောင်မှာကာဒီနယ်ယဟန်အမတ်တွေနဲ့အတူဒီကနေ့တနင်္လာနေ့မှာကျင်းပပါတယ်။တောင်အမေရိကတိုက်အာဂျင်တီးနားနိုင်ငံဘွားအသက်တော်68နှစ်ရှိတဲ့ဖုန်းတော်ကြီးဖရန်စစ်ဟာ2013ခုနှစ်မတ်လ13ရက်နေ့ကပုပ်ယဟန်မင်းကြီးအဖြစ်နဲ့ရွေးချယ်ခံခဲ့ရတဲ့အတွက်ဒါဟာပထမဆုံးလက်တင်နယ်ဘွားတွေထဲကရွေးချယ်ခံရတာဖြစ်ပါတယ်။ Vatican News ကနေတနင်္လာနေ့ကပေါ့ကတ်ကနေထုတ်လွှင့်ရမှာတော့ပုပ်ယဟန်မင်းကြီးကအချိန်တွေကအကုန်မြန်လွန်ပါတယ်။မနေ့တနေ့ကလိုပါပဲဒီကနေ့တရက်မကုန်သေးဘူး။နောက်တနေ့ကူးပြီးတော့မနက်ဖြန်ရောက်သွားပြန်ပါပြီလို့ပြောသွားပါတယ်။အဲ့ဒီလိုပြောကြားချက်ကိုတနင်္ဂနွေနေ့ကသူ့ရဲ့ကျောင်းဆောင်မှာအတန်သွေးရမှာတော့ပေါ့ကက်ဆိုတာဘာလဲလို့သူကမေးပြီးတော့သူ့ကိုရှင်းပြတော့ကောင်းသားပဲလုံးကြရအောင်လို့ပြောပြီးတော့ဒီ Vatican News ကသတင်းကနေပြီးတော့ပြန်ပြီးတော့ပြောပြပါတယ်ဒီပုပ်ယဟန်မင်းကြီးကဒီကနေ့တနင်္လာနေ့သူ့ရဲ့ဆယ်နှစ်ပြည့်စုပေါင်းဝိပုပွဲကိုတက်ရောက်ဖို့အတွက်အီတလီနိုင်ငံရောမမြို့ကကာဒီနယ်ယဟန်အမတ်တွေကိုလည်းဖိတ်ကြားခဲ့ပါတယ်ပုပ်ယဟန်မင်းကြီးကဒူးနာနေတဲ့အတွက်ဘိန်းတိုက်ကလထိုင်ကိုအသုံးပြုနေရပေမဲ့လည်းကျမ်းမာရေးကတော့ကောင်းမွန်နေပုံရှိပါတယ်။ကျမ်းမာရေးဆိုးဝါးလာရင်တော့ပုံရမ်းမိနေရကနေအနားယူမယ်။ဒါပေမဲ့အသင်းတော်ကိုဒူးကောင်းသုံးပြီးတော့အုပ်ချုပ်ရတာမဟုတ်ပဲအုံနောက်နဲ့ဥဆောင်ရတာဖြစ်ပါတယ်လို့ပြီးခဲ့တဲ့မေလအတွင်းဘိန်းတိုက်ကလထိုင်ကနေလူလူနဲ့ပထမဦးဆုံးအကြိမ်တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့လက်ထောက်တူဦးကိုပြောခဲ့ပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ယူရီအမေရိကန်အတန်းကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအပေါ်ပြစ်တင်ထားတဲ့2022ခုနှစ်ဒီဇင်ဘာဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပြန်လည်အကောင့်ထည့်ပေါ်ဖို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့မတ်လ13ရက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ရတ်နိုမာဆူဒီတို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးအစီရင်ခံစာတွေတင်သွင်းဖို့ပြင်ဆင်နေချိန်မှာပဲ HRW ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါကုလသမဂ္ဂပြည်ညင်းစာချုပ်အပိုက်ခွန်မှာဖော်ပြထားတဲ့အတိုင်းတစ်ကမ္ဘာလုံးအတိုင်းအတာနဲ့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်တာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်သွင်းတာစစ်တပ်အရာရှိတွေနဲ့စစ်တပ်နဲ့ပတ်သက်တဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူတာတွေလှုပ်ဆောင်ဖို့လဲ HRW ကတိုက်တွန်းထားပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူလှုပ်ဆောင်ခဲ့ပူးတဲ့လူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တွေရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဝင်ပါဝင်ကြတဲ့ SACM မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကလည်း မြန်မာစစ်ကောင်စီဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးအကြမ်းဖက်မှုတွေပုံမတိုးပြီးလှုပ်ဆောင်နေတဲ့အတွက်အရေးယူတုံ့ပြန်ဖို့တိုက်တွန်းချက်ထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့အရှိတောင်အရှာနိုင်ငံများအပြင်အာဆီယံရဲ့သဘောတူညီချက်၅ချက်ကိုလည်းလိုက်နာခြင်းမရှိဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။
တရုတ်နဲ့အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်တယ်လို့ပူးပေါင်းဆောင်ရွက်မယ်ဆိုရင်လည်းအောင်မြင်မှုတွေအများအပြားရမှာဖြစ်တယ်လို့ဒီကနေ့တနင်္လာနေ့14ချိန်မြောက်အမျိုးသားပြည်သူ့ကွန်ဂရက် NPC ပထမအကြိမ်ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံဝန်ကြီးချုပ်လီချောင်းကပြောဆိုခဲ့ပါတယ်
။當前重要的是要把習近平主席與拜登總統去年11月
ဒီကနေ့နိုဝင်ဘာလတုန်းကအင်ဒိုနီးရှားမှာသမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးကြားခဲ့ရတဲ့အရေးကြီးတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့လက်တွေ့လှုပ်ဆောင်မှုအရေးကြီးတယ်ဆိုတာကိုတရုတ်ဝန်ကြီးချုပ်ကတနင်္လာနေ့14ချိန်မြောက်ပြည်သူတရုတ်ပြည်သူကွန်ဂရက်ညီကုန်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့စီးရင်အင်းဒီအရာပြီးခဲ့တဲ့နှစ်ထဲမှာတရုတ်နဲ့အမေရိကန်ကြားနှစ်ဖက်ကုန်သွယ်မှုစုစုပေါင်းအမေရိကန်ဒေါ်လာ860ဘီလီယံရှိခဲ့ပြီးတော့သမိုင်းမှာစံချိန်တစ်တခုထပ်ပြီးတော့တင်ခဲ့ကြောင်းနဲ့တရုတ်နဲ့အမေရိကန်ဟာစီးပွားရေးအရာနီးနီးဆက်ဆက်ရှိနေပြီးတော့အပြန်အလှန်အကျိုးပြုနေပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါမကြသေးခင်နှစ်တည်းအတွင်းတရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဝေးကွာစေဖို့အရှိန်အဟုန်မြင့်လှုပ်ဆောင်နေသူတချို့အမေရိကန်မှာရှိနေတယ်လို့လည်းဝန်ကြီးချုပ်ကမှတ်ချက်ပြုပြောဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကအင်ဒိုနီးရှားမှာသမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံတဲ့အချိန်မှာနှစ်နိုင်ငံမဟာဗျူဟာမြောက်ရေးပါတဲ့ကိစ္စရပ်တွေဒေသရင်းနဲ့ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လို့ပွင့်ပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်ရှင်
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုမြင်မာအောင်လှုပ်ဆောင်နေတာတွေကနေဘာအကျိုးအမြတ်မှရမှာမဟုတ်ဘူးဆိုတာမြောက်ကိုရီးယားအနေနဲ့သတိပြုမိသင့်တယ်လို့တောင်ကိုရီးယားအစိုးရကတင်းလာနေကပြောသွားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းလေးချင်မှုမပြုလုပ်ခင်တရက်အလိုမှာမြောက်ကိုရီးယားဘက်ကအရှိတ်ကန်လွန်ရေငုပ်သင်းမောကနေဂျူဟာမြောက်ဒုံးကျည်နှစင်းတင်းငွေနေကပစ်ခတ်ခဲ့ပါတယ်။ဒီသတင်းပတ်ကစတင်တဲ့တောင်ကိုရီးယားအမေရိကန်ပူးတွဲစည်းလေးချင်းမှုကိုအင်အားအပြည့်နဲ့တုံ့ပြန်မယ်ဆိုပြီးမြောက်ကိုရီးယားဘက်ကပထမရက်ကပဲသတိပေးချင်းချောက်ထားပါတယ်။တောင်ကိုရီးယားအစိုးရဘက်ကတုံ့ပြန်ပြောဆိုမှုကတော့
우리의연례적이고방어적훈련을북한이도발의명
분으로삼고있습니다저는우리가ပုံမှန်စည်းလေးချက်မှုကိုတုံပြီးမြောက်ကိုရီးယားကအကြောင်းရှာရန်စတာကိုအထူးပဲစိတ်မကောင်းမှုဖြစ်မိပါတယ်။မြောက်ကိုရီးယားဒီကမှာကမြကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပိုတိုးလာလို့နှစ်ဖက်စလုံးအတွက်အကျိုးမရှိတာသိသင့်ပါတယ်လို့တောင်ကိုရီးယားပြန်လည်ပူးပေါင်းရေးဝန်ကြီးဌာနပြောခွင့်ရကူးပေါင်ဆန်းကပြောဆိုသွားပါတယ်။တောင်ကိုရီးယားစစ်တပ်ကိုအထူးတက်လန့်ထားပြီးမြောက်ကိုရီးယားဒုံးကျည်ပစ်ခတ်မှုနဲ့ပတ်သက်ရင်မြောက်ကိုရီးယားပြောသမျှအားလုံးတော့မှန်ကန်မှုမရှိကြောင်းအသေးစိတ်အချက်လက်တွေတည်ထားရမှာအမေရိကန်ထောက်လှမ်းရေးနဲ့ပေါင်းပြီးအကဲဖြတ်လှုပ်ဆောင်နေတယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်အကြီးအကဲကပြောဆိုပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှကျင်းပသွားတဲ့ Oscar Academy ဆုချီးမြှင့်ပွဲမှာတော့ Everything Everywhere All at Once ဆိုတဲ့ရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်။အချိန်တပြိုင်နက်ထဲမှာတီးခြားစီတည်ရှိနေတဲ့အနန္တစကြာဝဠာမှာတရုတ်နယ်ပေါ်အမေရိကန်မိသားစုတွေဘလို့ကျင်လည်နေထိုင်တယ်လဲဆိုတာကိုဇက်အိမ်တည်ပြီးတော့ရိုက်ထားတဲ့ဇလန်းအစမ်းဖြစ်ပါတယ်။ March 12ရက်နေ့တနင်္ဂနွေနေ့ကကျင်းပသွားတဲ့ Academy ပွဲမှာတော့အဲ့ဒီရုပ်ရှင်ကမင်းသားမင်းသမီးတွေဖြစ်တဲ့ Michelle Yeoh, Kerr Hong Kwam နဲ့ Jimmy Lee Curtis တို့ကတရုတ်ဆောင်စု၃စုနဲ့ပူးတွဲဒါရိုက်တာ၂ဦးကအကောင်းဆုံးဒါရိုက်တာဆုရရှိသွားပါတယ်ရှင2023ခုနှစ် March 13ရက်တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုကိုခင်မောင်စိုးမြင့်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ချင်းပြည်နယ်တီးတိမ်မြို့ပြည်သူ့စေယုံကြီးမှာတက်ဆွဲနေတဲ့စစ်တပ်ကိုချင်းကာကွယ်ရေးတပ်ဖွဲ့ဖြစ်တဲ့ Zoland PDF ကဝင်ရောက်တိုက်ခိုက်ပြီးတော့စစ်တပ်ရဲ့အသုံးဆောင်ပစ္စည်းတွေကိုသိမ်းပိုက်နိုင်ခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့တီးတိမ်မြို့ထဲမှာဒေသခံပြည်သူတွေဟာပုံမှန်အတိုင်းပဲသွားလာနေကြတယ်လို့တီးတိမ်မြို့ကံတွေကပြောပါတယ်။တီးတိမ်မြို့ရဲ့အခြေအနေနောက်ဆုံးသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းတင်ပြပေးပါမယ်ရှင်
။ချင်းပြည်နယ်တီးတိမ်မြို့လယ်ဘွာရောက်ကွက်မှာရှိတဲ့မြို့နယ်ပြည်သူ့စေယုံမှာတက်ဆွဲထားတဲ့ခလာရ269ရှိရာကိုချင်းထေတာကံကာကွယ်ရေးတပ်ဖြစ်တဲ့ Zoland PDF ကမတ်လ13ရက်နေ့ဒီကနေ့မနေ့အစောပိုင်းတနအီခွဲလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အပြန်အလှန်ပစ်ခတ်မှုတနအီနေ့ပါဖြစ်ခဲ့ပြီးတဲ့နောက်စေယုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဆုတ်ခွာသွားတဲ့အတွက် တဆွဲထားတဲ့နေရာမှာရှိတဲ့အတုံးဆောင်တွေနဲ့ကြည်စံတွေကိုတင်ဆက်ရမိခဲ့တယ်လို့ကာကွယ်ရေးအဖွဲ့အစည်းဘက်ကပြောပါတယ်။တပ်ပွဲအခြေအနေနဲ့ပတ်သက်လို့ဇိုလန် PDF ပြန်ကြားရေးတာဝန်ရှိသူတူက VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့ PDF ကိုသိရမှာတဆွဲထားတဲ့အဆန်းကိုကျွန်တော်တို့ကဒီကနေ့လေးပြေးတာတော့ပြီးတော့ပြေးခဲ့တာပါ။ဒါကိုကတော့ပြင်းထန်တယ်တော့တနင်္ဂနွေလောက်တော့ကျန်တယ်တနင်္ဂနွေတော့တနင်္ဂနွေလောက်ကျတယ်။သူတို့ရှိတဲ့နေရာကိုကျွန်တော်တို့ဖွင့်ပြရအောင်။တော့သူတို့အဲ့ဒီနေရာကိုဝင်သွားနိုင်တယ်သူတို့ကသူတို့ပြောခွာတော့ပေါ့နော်။သူတို့တနက်သူတို့တနက်ဒီမဲ့သူတို့ဟိုလိုကဒါရရောက်သွား။ဒီလိုတော့မှလည်းသူတို့ထမ်းပြီးတော့ခွာကြတာ။သူတို့ကျွန်တော်တို့ကတော့ဒီသူတို့ထားခဲ့တဲ့ကြီးကြီးဘုံကြီးတွေရနိုင်တာပေါ့နော်။တနက်တော့မရခဲ့ဘူးပေါ့
။ဒီစေယုံမှာတက်ဆွဲထားတဲ့စစ်တပ်ဟာလမ်းသွားလမ်းလာဒေသခံတွေကိုအကြောင်းမဲ့ပြစ်ခတ်တာတွေအပြင် Reclay လမ်းပိုင်းကကားတွေနဲ့ခရီးသွားတွေကိုငွေကြေးကောက်ခံတာတွေလုပ်တဲ့အတွက်အခုလိုဝင်ရောက်တိုက်ခိုက်တာလို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးမနေ့ပိုင်းတိတိမျိုးအတွင်းအခြေအနေကိုတော့မြို့ကန်တူကအခုလိုပြောပြပါတယ
်။ကျွန်တော်ကဟိုထူးထူးခြားခြားတည်းမရှိပါဘူး။ဒါပေမဲ့စီယုံအောက်မှာကျွန်တော်ကတက်ဆွဲထားတဲ့နေရာကြားလေးတစ်ကောင်စီတက်ဆွဲထားတဲ့နေရာကြားဒီမှာဒီမနေ့တော့ဟိုတိတိခြားခြားတယ်လို့ဒါပေမဲ့ထူးထူးခြားခြားရှိတာတော့မရှိဘူး။ပုံမှန်တိုင်းတော့သွားလို့ရတယ်ဒီမနေ့တော့ကားနဲ့ပြီးနေနေ့ခင်းမှာသွားနေကြရပေါ့နော်ဒါပေမဲ့လူမများဒီတက်ခံနေကြပုံမှန်တိုင်းနဲ့ဟောက်သွားလို့ရတယ
်အရင်ကလည်းစစ်တပ်တက်ဆွဲထားတဲ့စေယုံဝင်တဲ့ကနေညဘက်ဒီမှာမကြာခဏတနက်ပြစ်ဖောက်တာတွေရှိတဲ့အတွက်ညကတက်ခတ်မှုဖြစ်တဲ့အချိန်မှလည်းဒေသခံတွေဟာတာမန်တနက်ပြစ်ဖောက်မှုလို့ပဲထင်မြင်ခဲ့ကြတာပါအဲ့ဒီအချိန်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး2023ခုနှစ်ထဲမှာချင်းကာဝေးတပ်ဖွဲ့တွေရှိတဲ့နေရာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခိုက်တာတွေလုပ်ခဲ့တာမှာအရသာထိခိုက်တာတွေလည်းရှိနေပါတယ်။ဒါ့အပြင်မကြာခင်မှာပွင့်လင်းရာသီရောက်လာတော့မှဖြစ်တဲ့အတွက်ချင်းပြည်နယ်ကိုထိုးစစ်ဆင်မှုစစ်တပ်ကလူသူလက်နက်ရိက္ခာဖြစ်တင်းတာတွေလည်းလုပ်နေတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်ခင်ဗျာ။
ဒါကတော့ချင်းပြည်နယ်တီးတိမ်မြို့ပြည်သူစေယုံကြီးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်ရေးတပ်ဇိုလန် PDF ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုစော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖားကန်ဘတ်မှာရောက်နေတဲ့နာဂလူငယ်အယောက်90ဖမ်းဆီးခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန်မြို့နယ်မှာရောက်ရှိနေတဲ့နာဂလူငယ်အယောက်90ခန့်ကိုလက်နက်ကင်ဖွဲ့စည်းတစ်ခုကဒီလအစောပိုင်းမှာလူသစ်စုဆောင်တဲ့အနေနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီလိုမျိုးဖမ်းဆီးသွားပြီးတဲ့နောက်မှာတော့နာဂရိုးရာယဉ်ကျေးမှုအဖွဲ့ဘက်ကတွားရောက်ညှိနှိုင်းခဲ့ရမှာ16ဦးကိုပြန်ပြီးတော့လွတ်ပေးပါတယ်။ကျန်တဲ့33ဦးကိုတော့ထိန်းသိမ်းထားဆဲဖြစ်ပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ဖားကန့်မြို့နယ်မှာကြောက်စိမ့်တူဖော်ဖို့နဲ့အခြားစီးပွားရေးလုပ်ကိုင်ဖို့ရောက်ရှိနေတဲ့နာဂလူငယ်တွေကိုလက်နက်ကင်အဖွဲ့အစည်းတစ်ခုကဒီလာပထမအပတ်အတွင်းကစတင်ဖမ်းဆီးခဲ့တာပါဒီဖြစ်စဉ်နဲ့ပတ်သက်ပြီးဖားကန့်ဒေသရောက်နာဂအမျိုးသားတူဦးက VOA ကိုအခုလိုပြောပါတယ
်အဖြစ်ကတော့အဲဖားကန့်မြို့နယ်မှာဖြစ်နေတဲ့မန္နာအဲ့ရမှာပေါ့နော်ဟိုလက်နက်ကင်အဖွဲ့အစည်းတစ်ခုလည်းအဲ့အဖွဲ့အစည်းရမယ်ပထမအဲ့ငါးရင်းပြီးကျတော့တော့နောက်နေ့ရှိရမယ်မှာ30တော့နောက်ဆုံးရကြတာ18ရက်အဲ့ဒါဆိုတော့ကျွန်တော်တို့ဒီကနေ့90ဦးရှိနေတယ်68ဦးကအဲ့ဒါလည်းခေဝါရ
ဖန်စီခံရတဲ့လူငယ်တွေဟာတန်ခွန်နဲ့ကိုကနာဂမျိုးနယ်စုဝင်တွေအများစုဖြစ်ကြောင်းပြောပါတယ်နာဂလူငယ်တွေဖန်စီခံရတာနဲ့ပတ်သက်ပြီးဖားကတ်မျိုးရှိနာဂရိုးရာယဉ်ကျေးမှုအဖွဲ့ကတွားရောက်ညှိနှိုင်းခဲ့ပေမဲ့အများစုကိုပြန်လည်လွှတ်ပေးတာမရှိကြောင်းဖားကတ်မျိုးကနာဂရိုးရာယဉ်ကျေးမှုအဖွဲ့နဲ့နှီးဆက်သူတူကပြောပါတယ်
အကကမှာကျွန်တော်နာဂယဉ်ကျေးမှုအဖွဲ့ရှိတယ်သူတို့ယဉ်ကျေးမှုအဖွဲ့နဲ့ပြီးတော့မှဝါညိနိုင်တယ်ဆိုတော့ကြားတယ်ပေါ့လေဖန်သွားတာရောက်90လောက်ဖန်သွားတယ်ပေါ့နော်ဒါပေမဲ့အမှဟိုအင်တာရှိတဲ့လူတွေပြီးတော့အမှိုင်းမကောင်းတဲ့လူတွေပြီးတော့ဒါလည်းဟိုညီကိုနှစ်ယောက်ပါသွားတဲ့လူတွေပေါ့နော်အဲ့လိုလူတွေတော့ပြန်လို့ပြီးတော့ကျန်တဲ့လူတွေတော့သူတို့ပြန်မလို့ပြီးတော့
နောက်ဆုံးရရှိတဲ့သတင်းအရဖန်စီသွားသူတွေအနက်16ဦးပြန်လည်လွတ်မြောက်လာပြီး33ဦးကျန်နေတဲ့ကြောင်းဆက်ပြောပါတယ်
သူတို့ဖန်သွားတဲ့မှာ16ပြန်လွတ်လာတယ်33ကျန်ပြီးတယ်ပေါ့နော်သူတို့16ကဘယ်သူတွေပါလဲသူတို့ကျန်ခဲ့တဲ့လူကဘယ်သူတွေလဲဆိုတော့ဒီကတော့မကြည့်ရသေးဘူးလေအဲကျန်လွတ်လာတဲ့လူတွေလည်းအဖြစ်ကိုမရသေးဘူး
လောလောဆယ်ကချင်ပြည်နယ်မှာ2021ခုနှစ်အာနာသိမ့်ပြီးနောက်ဖွဲ့စည်းလိုက်တဲ့နာဂပြည်သူ့ကာကွယ်ရေးတပ်ဖွဲ့ NPDF နဲ့အရှေ့ပိုင်းနာဂအမျိုးသားအဖွဲ့ ENNO ခေါ်တဲ့လက်နက်ကိုင်အဖွဲ့နှစ်ဖွဲ့ရောက်ရှိနေတာဖြစ်ပါတယ်။နာဂပြည်သူ့ကာကွယ်ရေးတပ်ဖွဲ့ NPDF ကတော့နာဂလူငယ်တွေကိုသူတို့ဖမ်းဆီးတာမဟုတ်ကြောင်းဒီလောက်ရက်ကိုရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အရှေ့ပိုင်းနာဂအမျိုးသားအဖွဲ့ ENNO ကတော့ထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
။ဒါကတော့ဖားကန့်ကိုရောက်နေတဲ့နာဂလူငယ်အယောက်90ကို Lanagain Puezi to Kugani, Lutis Suzanne and Nene Pansi, Kosan Dogged at Chenigo, Kosan Joga, Pia Pigera Piparishi, Sabiro, Mandalay, Time Pama, Soizia, Pilane, Piduluye, let alone Longjo Chini, Jantering Wooden Japizamare. Mandalay Dinema, Maniga, dear Temari, Demia Daimuga, Namu Pikevare.
ဒီဓမြတိုင်မှုတွေမှာနေခင်ဘတ်အခြေအနေဘယ်လိုရှိနေပါသလဲသတင်းပေးပို့ချက်ကိုအခြေခံပြီးတော့မမြတစင်အောင်ကပြောပြပေးပါမယ်ရှင်မန္တလေးတိုင်းချင်းတာဇန်မြို့နယ်မှာရှိတဲ့ဒေါတော်မုံနီဆိုင်မှာမတ်လ၁၂ရက်မနေ့ညနေ၆နာရီဝန်းကျင်လောက်ကဓမြတိုင်မှုတစ်ခုဖြစ်ခဲ့ပါတယ်ကျူးလွန်သူတွေဟာမြို့သားနှုတ်ဖြစ်ပြီးတော့ဒေါတော်မုံနီဆိုင်ကအမျိုးသမီးတဦးကိုတနက်နေ့ချင်းချောက်ပြီးတော့လ
ဟိုမျိုးလည်းကောင်းလေးကောင်းလူရည်နေရဆိုတော့ဘယ်လိုပြောရမှာမသိဘူး။အခုတော့တဲ့ကတော့လုံချုံကြီးပန်းရတော့အရန်ကိုလိုအပ်နေရပေါ့။ဒီတော့ကနေနေထားတော့လောလောဆယ်ကတော့ပါတိစာတိတော့ဒါဆိုအများကြီးတတိယဝတိယနေတော့သွားလာနေထိုင်ကြရတာပေါ့။
မန္တလေးတိုင်းအမရပူရမြို့နယ်မှာလဲမတ်လ၁၂ရက်မနေ့ကနေ့လယ်၁၂နာရီဝန်းကျင်လောက်မှာဓမြတိုက်မှုတစ်ခုဖြစ်ခဲ့တယ်လို့ဒေသခံတွေစီကသိရပါတယ်။ကျူးလွန်သူတွေဟာအမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးဖြစ်ပြီးတော့အိမ်ရှင်အဖွားရဲ့ရွှေတဲ့ပစ္စည်းတွေကိုချိမ့်ချောက်ယူဆောင်သွားတယ်လို့ပြောပါတယ်။မန္တလေးတိုင်းနယ်ကမြို့နယ်တွေမှာစစ်ကောင်စီဘက်ကလူညူရေးကားတွေလှည့်လေတာကိုအခုရက်ပိုင်းထဲမှာတွေ့လာတယ်လို့လည်းဒေသခံနောက်တူကပြောပါတယ
်။ဒီဘက်မှာလုံချုံရေးကတော့နည်းနည်းတော့တင်းကျပ်ထားတာပေါ့။အဲ့ဆိုရင်ကျွန်တော်တို့ဒီဒီမန္လာကိုင်းခွန်းမှာအေးချင်းစစ်တပ်လေးတွေတော့တွေ့ရတယ်ဗျ။ဒီပြီးတော့လုံလုံကြီးပိုင်းတော့သူတို့လုံနေတာတွေ့ရပါလေဗျ။ကားတွေကတော့ကျွန်တော်တို့အများဆုံးကတော့ပတ်တာပေါ့။လုံလုံကြီးနေနေကတော့ပတ်လိုက်၊ပြန်လာလိုက်၊ပတ်လိုက်ပြန်လာလိုက်အဲ့လိုလေးတွေကြိုးစားကြိုးစားလေးတွေတော့တွေ့ရတယ်ဗျ
။မန္တလေးတိုင်းထဲမှာတခြားဒေသတွေလိုည12နာရီကနေမနက်4နာရီအတွင်းညမထွက်ရအမိန်သတ်မှတ်ထားပါတယ်။ပြည်နယ်နဲ့တိုင်းကိုကမြို့နယ်ပေါင်း48မြို့နယ်မှာမာရှယ်လောစီယူချူရီအနာတတ်မှတ်ထားပြီးမဲ့အဲ့ဒီတဲမှာမန္တလေးတိုင်းတွေကမြို့နယ်တွေတော့မပါဝင်ပါဘူးအနာသိန်းကာလမှာလက်နက်ကင်လုံညူရေးအဖွဲ့တွေပေါ်ပြည်သူအများစုကအားကိုးမှုယုံနေလာနေတဲ့တချိန်တည်းမှာပဲလူရဲ့ဒူးစရိုက်မှုကျူးလွန်သူတွေပို့ပြီးတော့အတင်းရဲလာတယ်လို့ဒေသခံတွေကပြောပါတယ်ရှင
်မန္တလေးတိုင်းတွင်းမှာဒီနေ့ကင်းဘက်မှာပဲလူရဲ့မှုဓမြတိုက်မှုဖြစ်နေတဲ့စိုးရင်စရာလုံချုံရေးအခြေအနေကြောင့်တရင်မမတဲ့စင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့တင်းနာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့အစိုးရချင်းသဘောတူညီမှုနဲ့ထိုင်းဘက်ကိုအလုတ်သွားလုတ်တဲ့မြန်မာလုံသားတွေရဲ့မရေမယာဖြစ်နေတဲ့အလုတ်အခြေအနေအကြောင်းကိုဆက်ပြီးတင်ပြပေးကြပါတယ်မြန်မာနိုင်ငံဘက်ကနေအစိုးရချင်းသဘောတူညီမှုနဲ့တရားဝင်ဆေလွတ်လိုက်တဲ့မြန်မာ MOU လုံသားတွေဟာထိုင်းကိုရောက်တဲ့အခါမှာအလုတ်ကင်မရဘဲနဲ့ရတတပံပေါင်းများစွာစောင့်ဆိုင်နေရတယ်လို့ထိုင်းရောက်မြန်မာအလုတ်သမားရေးဖြည့်ရှင်းပေးနေသူတွေကပြောပါတယ်ဒီအရေးအတွက်ကအခုရက်ပိုင်းအတွင်းမှာကိုလုံသားဥယျာဉ်ထောင်ထက်မှာရှိနေတယ်လို့ပြောပါတယ်သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင
်မတိကျမြေရာတဲ့အလုတ်ခန့်စာရုပ်တွေကိုဟန်ပြချုပ်ဆိုပြီးထိုင်းနိုင်ငံကိုအလုတ်သမားပို့ဆောင်နေတဲ့မြန်မာအေဂျင်စီတွေကြောင်းအလုတ်မရဘဲတောင်းတင်နေတဲ့မြန်မာ MOU လုပ်သားတထောင်ထက်မှာရှိနိုင်ကြောင်းအလုတ်သမားကြီးဖြည့်ရှင်းနေသူတွေက VOA ကိုပြောပါတယ်ဒီအေဂျင်စီတွေကဟန်ပြချုပ်ဆိုထားတဲ့အလုတ်ခန့်စာတွေနဲ့ဆေးလွတ်ပြီးထိုင်းရောက်မှနှိစက်ရအလုတ်တွေစီချိတ်ဆက်ပို့ဆောင်နေကြောင်းအလုတ်မရသေးတဲ့ MOU လုပ်သားတို့က VOA ကိုပြောပါတယ
် MOU ကဒီတစ်ခေတ်နဲ့အလုတ်သမားနဲ့သူကစာချုပ်ချော်တာဟုတ်ဒါပေမဲ့သူကအဲ့ဒီတစ်ခေတ်နဲ့အလုတ်သမားနဲ့စာချုပ်ချော်တာမဟုတ်ဘူးဘယ်လိုလဲခေါ်လိုက်ဒီဂျာမန်စင်ပြီးသူဆက်ပြီးသားပေါ့ဆက်ပြီးသားတဲ့အချိန်မှာသူကအလုတ်နဲ့ပြန်လာတော့အရာလုံးပြန်လာတယ်အဘယ်လိုတော့ပြောပဲဆိုရင်ဒီလိုဆက်ပြီးတဲ့အလုတ်ဒီအဟတ်ချက်ပါတဲ့အဲ့လိုပြန်လာပေါ့ဒါမင်းများဒုက္ခရတာအဲ့လိုလူတွေဒုက္ခရောက်
နှစ်နိုင်ငံတရားဝင်အလုတ်သမားဆီလွတ်တဲ့ MOU ကိစ္စမှာဖက်ဖက်ကစီစဉ်မှုအားနေတာကြောင့်တရားမဝင် MOU ပုံစံဖြစ်လာကြောင်းအလုတ်သမားရေးအဖွဲ့တွေကဝေဖန်ကြပါတယ်။အလုတ်သမားစာချုပ်ကိုဟန်ပြတာချုပ်ဆိုပြီးမြန်မာဘက်ကအေဂျင်စီတွေကအလျင်စလိုဆီလွတ်မှုတွေကြောင့်ထိုင်းဘက်မှာတောင်းတင်နေတဲ့ MOU လုတ်သမားထောင်ချီရှိနေတာပါ။လက်ရှိမှာထိုင်းမြန်မာနှစ်နိုင်ငံ MOU ဈေးကွက်ပြတ်နေကြောင်းပြောပါတယ်။ဟန်ပြစာချုပ်ချုပ်ဆိုပြီးထိုင်းဘက်ရောက်မှအလုတ်သမားတွေကအဆင်ပြေတဲ့အလုပ်ကိုဝင်ရောက်လုပ်ကိုင်နေရတာပါ။တစ်ဖက်မှာအလုတ်မတည်ချာပဲလုံသမားတွေကိုရသလောက်ဆေးလွတ်နေတာကြောင့်တချို့ MOU လုပ်သားတွေဟာထားရောက်တဲ့အခါမှာန ဒီဇယအဆောင်ခန်းတွေမှာစူဝေးခံထားရကြောင်းရခိုင်လူသမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်အောင်ကဖြူရီကိုပြောပါတယ်အဲ့ဒီခါမှာလူသမားတွေကထိုင်းရောက်မြန်မာအဖွဲ့တွေကိုချဉ်ကပ်ပြီးနီလန်းပေါင်းစုံနဲ့ဖြည့်ရှင်းနေရကြောင်းသူကဆိုပါတယ
်ဆိုလိုတဲ့တွေကနောက်ဆုံးမှနင်းလာတာကဒီလူသမားတွေနောက်ဆုံးနင်းလာတာကိုတွေ့ရတယ်မြန်မာနိုင်ငံကခိုင်းနေအောင်ကိုလာတယ်လုတ်ကဲခေါင်းတွေမချပေးဘူးဆန်တီတဲ့နေရာတွေမှာဆောင်ထားတယ်အဲ့ဒီလူသမားတွေကအဲ့ဒီစာအုပ်ကိုသူရေးစီစဉ်မှုအောက်မှာမတော်ပေးနဲ့နောက်တစ်နေရာကိုတွဲလိုက်ပြီဆိုတာနဲ့သူလာတဲ့အမူကြီးနဲ့လာတဲ့စာချုပ်ကတည်းကကိုလုံးပြည့်စည်သွားပြီးတော့စာအုပ်ကပါစာကိုလုံးပြည့်စည်သွားပြီးတော့သူဟာတရားမဝင်တဲ့လူသမားတွေကြံစည်ကုန်ကြတယ်အများကြီးအဲ့ဒီမှာတော့အလုပ်သမားတွေမှာလည်းတော့မြန်မာစီစဉ်လူရှင်တဲ့အခြေစီကိုလေးရွေးချယ်သူတို့အခြေစီတွေကလည်းမြန်မာပြည်ခါပူတယ်နည်းနည်းလုတ်ကဲခွန်းတော့ကိုတင်နေတဲ့ကြမ်းမလို့ဆောင်တာလေးပါတာပေါ့ဒီကတော့အခုတို့တော့မှလိုအပ်တာပေါ့
ဒီလိုပြဿနာတွေကြုံတွေ့နေရတဲ့မြန်မာလူသမားတွေကထောင်ချီရှိကြောင်းကိုအောင်အောင်ကပြောပါတယ်ထိုင်းကိုမြန်မြန်ပို့ပေးပြီးအေဂျင်စီကိုရွေးချယ်တဲ့အလုပ်သမားတွေရောစနစ်တကျမပို့ပဲအလျင်စလိုပို့ဆောင်တဲ့အေဂျင်စီတွေရောနှစ်ဖက်လုံးမှာလိုအပ်ချက်တွေရှိကြောင်းသူကပြောပါတယ်။ထိုင်းမြန်မာတရားဝင်လုပ်သားစေလွတ်တာတွေကိုပြန်ပြီးစတင်တဲ့2022မေလ10ရက်ကစပြီးထိုင်းကို MOU နဲ့သွားတဲ့မြန်မာနိုင်ငံသားကတသိန်းလောက်ရှိပါတယ်။တရားဝင်သွားတဲ့ဥယေကလည်းများပြားနေရကြောင်းလက်ရှိမှာလုပ်သားလိုအပ်ချက်နည်းလာပြီးမြန်မာတွေအနေနဲ့အလုပ်ရဖို့လည်းခက်ခဲလာတာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံသဘောတူညီမှုနဲ့ထိုင်းဘက်ကိုအလုပ်လုပ်ဖို့ထွက်လာတဲ့မြန်မာလုပ်သားတွေထိုင်းမှာအလုပ်ရဖို့အခက်တွေ့နေတဲ့အကြောင်းသတင်းကိုဝင်းခံမောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီအပိုင်းထဲမှာပဲခိုးတဲ့ကရင်ဘက်မှာမိုးများရေကြီးမှုဖြစ်နေတဲ့မိုးလေဝသဆိုင်ရာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဒီကနေ့မနက်ပိုင်းမှာတော့ပဲခိုးတိုင်းနဲ့ကရင်ပြည်နယ်ထဲမှာမိုးတိထန်စွာရွာသွန်းပြီးတော့လေပြင်းတွေတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မလို့တစ်ပင်တွေကျိုးကျပြီးတော့နေအိမ်တချို့ပျက်စီးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာလည်းမနက်ဖြန်အထိနေရာကွက်ပြီးတော့မိုးရွာနိုင်ခြေရှိပါတယ်လို့မိုးစလာဌာနကခန့်မှန်းပါတယ်။မအေးတနာကျော်ကတင်ပြပေးပါမယ်ရှင်
။ပဲခူးတိုင်းမင်းလားမြို့နယ်တွင်ကစင်ကက်လန်ခြေရွာမှာဒီကနေ့မနေ့အစောပိုင်းကမိုးသေးသေးထန်ထန်ရွာပြီးတော့လေပြင်းတိုက်ခတ်လို့နေအိမ်တချို့ပျက်စီးခဲ့တယ်လို့ကရင်ပြည်နယ်တာမညတောင်ချီမှာလည်းအလားတူမိုးသေးပြီးတော့လေပြင်းတိုက်ခတ်လို့တစ်ပင်တွေကျိုးကျပြီးတော့နေအိမ်တချို့ပျက်စီးခဲ့ပါတယ်။ဒီလေပြင်းတိုက်ခတ်မှုကြောင့်လူတွေထိခိုက်ဒဏ်ရာရတဲ့ဆင်းတော့မသိရသေးပါဘူး။မြမကံရိုတန်းတစ်ချောင်းနဲ့ကံလွန်ပင်လေပြင်းမှာလှိုင်းမြင့်၃ပေကနေ9ပေအထိရှိနိုင်တယ်လို့ဆိုပါရယ်လက်တလောတိုင်းတာမှုရမုံတိုင်းမရှိပေမဲ့လေပြင်းတိုက်ခတ်မှုတွေရှိလာနိုင်တယ်လို့အဲ့ဒီရိုက်ခတ်မှုကြောင့်မြမပြည်တောင်ပိုင်းကိုပါထိခိုက်နိုင်တာမလို့သတိထားနေကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOE ကိုပြောပါရယ်
မောင်နိုင်နဲ့ရှိပါဘူးလို့ပြောတာလည်းပြောရတာမဟုတ်ဘူးနာပြေတော့ဘက်ကလာတဲ့လေပေါ့ဒီလိုမျိုးပါတဲ့လေဒီကုန်းမောင်တိုက်လာတော့အဲတိမ်ဖြစ်သွားမှုများပြီးမိုးရွာတာတွေဖြစ်တာပေါ့နော်နေရာဒီကာလအခုကနေရာဒီကာလပဲရှိသေးတယ်မိုးရွာတဲ့အခါကျရင်ဒီဘာလို့ဒီဖြစ်ချုံမှုတွေရွာတာပေါ့နော်ဖြစ်ချုံမှုကမိုးရွာတာနဲ့ဒီလေရင်းတိုင်းနဲ့ပေါ့နော်ဒီပြန်စင်းနေတာတွေမျိုးဖြစ်တာတွေရှိနိုင်တယ်နောက်ဦးကြွေတာတွေဖြစ်နိုင်တယ်အဲ့ဒီဖြစ်တာကျွန်တော်တို့ကထိချိုးမှုကိုခေါ်တာဒီရေအနေနဲ့ပေါ့နော်ဒါမျိုးတော့ရှိတယ်ဘုံလုံးလုံးစဲအနေထားရတော့မြန်မာနိုင်ငံတောင်ပိုင်းနေပေါ့နော်ဒီကကျွန်တော်တောင်ပိုင်းတော့အဲ့ညာရတော့လုံးလုံးစဲတိမ်ဖြစ်တော်မူအားကောင်းနေတော့တိမ်ကြီးတော်မူအားကောင်းတဲ့နေရာတွေကတော့မိုးထိချိုးလာတယ်ဘာလို့လဲဒီမိုးနဲ့လူတွေရေတိုက်တာတွေမိုးကြီးကျွေတာတွေပေါ့နော်
မိုးစလဗေဒဌာနထုတ်ပြန်ချက်အရခင်ပြင်းနယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်နောက်ပြီးတော့ပဲခူးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတို့မှာနေရာကျကျစကိုင်းတိုင်းဒေသကြီးအထက်ပိုင်းအေရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းရခိုင်ပြည်နယ်တို့မှာတော့နေရာကွက်ကြားမိုးထစ်ချုံရွာနိုင်မယ်ရှိတယ်လို့ဆိုပါတယ်မွန်ပြည်နယ်မှာတော့နေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့ပြောပါတယ်ဒီလ14ရက်နဲ့15ရက်နေ့တွေအထိဒီဒေသတွေမှာမိုးရွာသွန်းမှုတွေရှိလာနိုင်ပြီးတော့ဒီရက်ကျော်သွားရင်တော့မိုးရွာသွန်းမှုဖြစ်စဉ်ကမြန်မာပြည်အထက်ပိုင်းကိုရွေသွားနိုင်ပွဲရှိတယ်လို့မိုးစလဗေဒဌာနကခန့်မှန်းပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတော့တိမ်တူတက်နေပြီးတော့ကျန်တဲ့ဘင်္ဂလားပင်လယ်အော်မှာတိမ်အနှဲငယ်ဖြစ်ထွန်းနေတာမလို့မြမကန်ယူရန်တစ်ချောင်းနဲ့ကန်လွန်ပင်လယ်ပြင်တို့မှာလှိုင်းကြီးတာတွေဖြစ်နိုင်ပြီးတော့သတိထားကြဖို့မိုးစလဗေဒဌာနညွှန်ကြားရေးမှူးဦးလာထွန်းကအခုလိုတတိပေးပါရယ
်လက်ရှိဒီပင်လယ်ပြင်အနေထားဆိုရင်တော့ဗနရာတွေတတိထားအမြဲဆိုအခုတိမ်ထူထပ်နေတဲ့နေရာတွေပေါ့နော်ကပ်ပရီပင်လယ်ပြင်ပေါ့အခုမွန်တနေသားကြီးမုဒမာဝေးအမွန်တနေသားကြီးတိုင်းကတခြားအဲ့ဒီပင်လယ်ကြီးတိုင်းကကောင်းဝေးပါတော့တယ်လေပြင်းကြောင်ပါလိဖြစ်နိုင်တဲ့အနေထားရှိတယ်ပေါ့နော်အလုံးစုံအနေထား
မ မိုးရွာသွန်းမှုတွေရှိလာနိုင်တာမလို့နောက်ထပ်နှစ်ရက်အတွင်းမှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းပဲခူးရန်ကုန်တနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းကယားပြည်နယ်ကရင်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်တယ်လို့လေပြင်းတိုက်ခိုက်မှုတွေလည်းရှိလာနိုင်တယ်လို့မိုးစလဗေဒဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ရှင
်နိုင်ငံတော်ကဒီလက်တလောမိုးလေဝသအခြေအနေသတင်းတွေကိုစူးစီးပြီးတော့သတင်းပေးပို့ထားတာကိုမယေးတနာကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့တနင်္လာညတိုင်းထုတ်လွှင့်ပေးနေကြအသက်ရှင်ကဏ္ဍတွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ် March 13ရက်တနင်္လာနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့မတ်လ10ရက်နေ့ကနိုင်ငံတကာအမျိုးသမီးများနေ့ကိုစစ်ဘေးဒုက္ခတွေကြားတဲ့ကမြန်မာအမျိုးသမီးတွေကျင်းပနိုင်ခဲ့ကြပါတယ်။အာနာမသိငင်ကလို့စီစီကားကားကျင်းပနိုင်ခဲ့တာမဟုတ်ပေမဲ့အမျိုးသမီးတွေရဲ့ကိုယ်ပိုင်အခွင့်အရေးတွေကိုတောင်းဆိုပြီးတော့ကျင်းပနိုင်ခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံကတင်ပြပေးထားပါတယ်ရှင်။
ဆောင်နာတင်ပြီးတဲ့နောက်တတိယကြိမ်မြောက်ဖြစ်ကြောက်တဲ့ဒီအမျိုးသမီးများအနေကိုပြိပခဒေသအတွင်းမြမအမျိုးသမီးတွေကဆေးဘေးဒုက္ခတွေပေါ်နေဖြတ်တန်းခဲ့ကြရတာပါနေရွှန့်ခွာပြီးတော့နေဆက်ထီထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေတဲမှာအမျိုးသမီးတွေလည်းအတော်များများပါဝင်ပါတယ်အိန္ဒိယမြမနေဆက်ဘက်ထွက်ပြေးသူတွေကိုမဏိပူရဆူရကလိုက်လံဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်ဆေးဘေးဒုက္ခတွေပေါ်ရောက်နေရတဲ့အမျိုးသမီးတွေတဲကအိန္ဒိယဘက်မှာခိုလုံနေရသူတွေရဲ့အခက်အခဲကပိုများလာနေတယ်လို့ကူကီအမျိုးသမီးများဆိုင်ရာလူခွင့်ရေးအစည်းအရုံးရဲ့အထွေထွေမှုဘွိုင်းနူကအခုလိုပြောပါတယ
်။အထူးသဖြင့်ကျမတို့ဒီအိန္ဒိယဘက်ကိုထွက်ပြေးသိမ်းချောင်နေတဲ့အမျိုးသမီးတွေကဂျန်တဲ့အမျိုးသမီးတွေလည်းအတူတူပဲဟိုခက်ခဲဒုက္ခမျိုးစုံတော့ကြုံရတယ်။အထူးသဖြင့်ဒီဖက်ပေါ့နော်ဒီဖက်ဒီတအနေနဲ့ဆိုလို့ရှိရင်ဒီအချိန်မှာဒီအမျိုးသမီးတွေကညီကောင်းမှုဖောက်ဝတ်နေရေးအတွက်ကိုရုန်းကန်လှုပ်ရှားနေရတဲ့အပြင်ကိုအင်ဗင်ချာသမွာလည်းကျမတို့ခံနေရတယ်ဆိုတော့ဒီနှစ်မှာဆောင်ဖို့လည်းဖြစ်တယ်။ပါပူမြညဆိုတဲ့ကိစ္စလည်းဖြစ်လာတယ်။ကျမတို့ရဲ့အမျိုးသမီးထုတွေအကုန်လုံးကကျမတို့အတွက်ဒီပါပူမြညဆိုတဲ့အခွင့်အရေးရပိုင်ခွင့်တော့ကျမတို့ကိုယ်တိုင်ကလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့လည်းကျမပြောချင်တယ်။နောက်တစ်ခုကကျတော့နန္ဒပိုင်းကန္ဒတိုင်းမှာသူတို့တွေဖွဲ့နေတဲ့ဒီနေရာတွေတိုင်းမှာကျမတို့အမျိုးသမီးတွေမပါခိုင်းတဲ့ကိစ္စတွေအများကြီးရှိလာတယ်။အာဏာသိမ်းကာလအတွင်းမှာဆိုတော့ဒီကိစ္စတွေမှာလည်းကျမတို့အမျိုးသမီးတွေကကျမတို့ရဲ့အခွင့်အရေးအတွက်ကျမတို့ရဲ့ရပိုင်ခွင့်တော့ပြောဖို့ကကျမတို့အဲ့ဒီနေရာတွေကိုဝင်လို့ရအောင်ကိုလမ်းဖွင့်ပေးစီချင်းတယ်အဲ့လိုသူတို့လမ်းဖွင့်ပေးအောင်ကျမတို့အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဟာနဲ့ကိုယ်ပဲကိုယ့်ခွင့်ရတဲ့ကိုယ့်ဟာနဲ့ကိုယ်တိုက်ယူပြောယူရမယ်နစ်ဖြစ်တယ်လို့အမျိုးသမီးထုတွေကကျမအဲ့လိုမျိုးလေးပဲပြောချင်တယ်ပေါ့နော
်ဒီနေ့အမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကတာရူညီမြရရှိဖို့တွဲလက်ခိုင်မြဲကြပါစုဆိုတာဖြစ်ပါတယ်ကျမတန်းတူညီများဖို့ကြိုးပမ်းနေရတဲ့မြန်မာနိုင်ငံမှာအာနာသိန်းကာလတွေ့ကြုံနေရတဲ့ဒုက္ခတွေကိုအမျိုးသမီးတွေကလည်းကြံ့ကြံ့ခံရင်ဆိုင်နေရတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေအခုနှစ်ဖေဖော်ဝါရီလ25ရက်နေ့အထိအမျိုးသမီးပေါင်း3125ဦးဖမ်းဆီးချင်းချခံခဲ့ရပြီးတော့အဲ့ဒီထက်မှ950ဦးကတော့မတရားပြစ်ဒဏ်ချမှတ်ခံထားရတယ်လို့မြန်မာအမျိုးသမီးများသမဂ္ဂ BWU ကလည်းထုတ်ပြန်ထားပါတယ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာမြန်မာနိုင်ငံတွင်းကအလို့သမားအမျိုးသမီးတို့ကလည်းသူရဲ့ဆန္ဒကို online ဆာမျက်နှာကနေပြီးတော့တင်ဖို့ပြရင်လည်းပါဝင်ကြပါရယ်အမျိုးသမီးအလို့သမားတို့ကလည်းလူသားစစ်စစ်အီကန်ဖြစ်သည်ဆိုတဲ့စာသားနဲ့မြန်မာနိုင်ငံအထွေထွေအလို့သမားသမဂ္ဂများအဖွဲ့ချုပ် FGWM ကအမျိုးသမီးတွေရဲ့နေစဉ်ဘဝပုံရိပ်တွေနဲ့အမျိုးသမီးအားလုံးကိုလေးစားဂုဏ်ပြုခဲ့ပါရယ်ဆရာနာသိမ့်မှုကိုဆန့်ကျင်တော်လှန်တဲ့အထက်အစောပိုင်းကလေးကပါဝင်ခဲ့ကြတဲ့အလို့သမားအင်အားစုတွေတဲမှာအမျိုးသမီးတွေအတော်များများပါဝင်ကြပါရယ်အနာသိမ့်နောက်ဆက်တွဲတိုင်းပြည်စီးပွားရေးပုံမှန်မလဲပတ်နိုင်ရာကနေပြီးတော့အဲ့နောက်မြန်မာနိုင်ငံမှာယင်းနှိမ့်နှံထားတဲ့နိုင်ငံခြားသားပိုင်လုပ်ငန်းတွေတဖြည်းဖြည်းနိုင်ငံတွင်းကနေပြီးတော့ရုပ်သိမ်းလာကြပါတယ်။အဲ့ဒီထဲမှာအထည်ချုပ်လုပ်ငန်းတွေလည်းပါပါတယ်။မြန်မာနိုင်ငံတွင်းဒေသအသီးသီးအခြေခံလူရန်းစားအမျိုးသမီးလုပ်သားအများစုရှိတဲ့လုပ်ငန်းဝင်ဖြစ်ပါတယ်။စေယုံတွေပိတ်သိမ်းသွားတဲ့အခါမှာအလုပ်သမားတွေရဲ့နေနာကြီးရပိုင်ခွင့်နဲ့အခွင့်အရေးတွေအတွက်နိုင်ငံတကာကဥပဒေအတိုင်းလုပ်ဖို့လိုအပ်တယ်လို့အလုပ်သမားကြီးအဖွဲ့တွေကပြောပါတယ်။နိုင်ငံခြားကအမှတ်တရစိတ်အော်ဒါတွေထပ်မရတော့ဘူးဆိုရင်စေယုံပိတ်သိမ်းမှုတွေကြောင့်အလုပ်သမားသိမ်းနဲ့ချီပြီးတော့အလုပ်ဆုံးရှုံးနိုင်တဲ့အကြောင်းအလုပ်သမားကြီးရာဖွဲ့တွေကခံမှန်းထားပါတယ်။ဒ The Gelu Sigan and Mini saw the Luganigo, throwing in a year Nabo Sound Dome season Negole. Do see Nino, a little Matamagamia, Pojo, STU, and Mia Downs to Domuiga Kulupiore.
The get top farmer look your brandy, Alan Top farmer, the Chan or Ali, every single name in China and Solution, or Dainty, they look Maria, and only made up the bomb and the inside. I mean, the Chowajala brand could have only for young Mia Mo, the Chari, the Chowjari. Tomorrow, let's think the Chahimati. လုံးပိတ်တိန်ထွက်ခွာတာနဲ့ပတ်သက်ပြီးတော့လုပ်ငန်းအချက်တွေကိုဒီအင်ဒပ်စထရီအောင်းနဲ့ဒီတမကနဲ့ဘရန်အနေနဲ့စကားပြောထားတဲ့အချက်တွေနှိမ့်နိုင်သဘောတူကြရထားတဲ့အချက်တွေအင်းအင်္ဂလိပ်ဘာရှင်းနေတော့ကျွန်တော်တို့ဖတ်ရပြီးပေါ့နော်အဲ့ဒါမြန်မာလို့ကျွန်တော်တို့ဘာသာပြန်ပြီးတော့အဲ့ဒါကိုတရားကြည့်လေကြည့်ပြီးလို့ရှိရင်ဒီဘရန်နေအနေနဲ့ကတဆင်းချင်းထွက်ခွာတဲ့အခါမှာဒီတောင်ယူ
ဒီလိုခွေနဲ့ဒီမိုကရေစီရေးအတွက်ရှေ့ဆောက်တွေကဥဆောင်လှူရှားခဲ့ကြတဲ့မြန်မာနိုင်ငံတွင်းကအမျိုးသမီးတွေနဲ့မိခရီတွေကိုဂုဏ်ပြုထားပါတယ်။အာနာရှင်စနစ်ကြဆုပ်ရေးအတွက်နေမျိုးစုနဲ့လှူရှားနေကြတဲ့အထက်မှာအမျိုးသမီးတွေလည်းပါကြပါတယ်။ဒုက္ခသည်ဘဝနဲ့ကိုယ်ရင်ကြုံတွေ့နေရခြင်းမှာပဲတစ်ဖက်တစ်လမ်းကနေပြီးအကူအညီပေးလုပ်ငန်းတွေမှာလည်းပါဝင်နေကြပါတယ်။မြန်မာနိုင် ชาวกันนากันนี่เปล่ากูไปคุยด้วยสาวยตัวไหนเลยไม่รู้ตอนอเมริกาพูดสิ่งเปล่ากันอะไร
ที่อาณาจักรเต็มที่แล้วมั้งอาเป็นปังสงอันนี้เลยที่ชุบหามูเรื่องอันนี้ปังสงเนี่ยจำพักขยันอะไรเยอะตัวนี้ยาเลยตัวเป็นแม่เลยดูมิวแค่เนี่ยเลยตัวเป็นแม่เลยจมารู้อเมริกาทูเรนี่เนี่ยเลยที่พ่อมาเลี้ยงชดมาเขาเป็นเนี่ยจมารู้ตอนนี้กาลามาไต่ไปดูเสร็จแล้วตัวอาป้าวันตัวเป๋ผู้เลยอาไต่เป็นเช่นเดียวจมารู้พ่อสิที่มิวมีพ่อสิเนี่ยเลยที่พ่อมาเลยอาจะใจมันไม่สั่งยาตัวผู้สิบาร์เอลู ไต้หวันจากการนี้เวทีเดียวไต้หวันมาพิจารณาเรื่องมาเลยจมารู้ที่มิวดมีดีปาวันมูดีดิจิทัลเมมเบอร์ดิลมิวมิวดมีเนี่ยนี่มามาปานในเดียตัวเองก็จมารู้เสียงมาคำบอกนะตัวเสียงคำจมารู้ดิลมิวแค่นั้นเลยดิมิวอีเวนต์ดีมามาปาวันในเดียแม่เลยจมารู้เย่ยินเทมาจมารู้เย่ดิอินเทมาจารู้มิวดมีดีเนี่ยปัตตาบีมาดิอายุมิวดมีอาจารย์เลยยี่ดีเนี่ยปัตตาบีมาสังเวียร์ยาเดียไปเลย
คุณธรรมกาจีเกอันทอนิโอกูทรัสกาอภิบิสัญญามิวดมีมีอันนี้มาแต่งเองเปล่าเลยไม่กูเนี่ยมาจามาดันดูยิ่งมีมุกว่างนี่เลยจังหวะทับยากี่วันมิวดมีรู้ยังคุยสัญญากับบ้านด้วยตัวเจ้ามุกาเนี่ยสิเชื่อมันเองกูเปล่าหนีไปรอจามาดันดูยิ่งมีมุกว่างผู้วิกว่างนี่ละเนี่ยสิแต่งสูรุ่งเด็ดต้องยาวกว่าห้างนี่เลยลูกหลับจีเกกับเปล่าเลย ถ้าเป็นมิวดมีรีบออกมาจะพมุ่งเดียวมีมันเองก็ป่าวเองก็ติดชู้กูอีกอย่างหนึ่งก็แต่แค่ยืมเท่าไรมีมันเองก็จุดที่อภิเษกวุ้นจีป่าวเองมิวดมีคนยืมรีบชูพมุ่งเนี่ยเลี้ยงแม่เสียงจะพมุ่งเรียบร้อยแค่ดูเมื่อเด็กก็สิบเอ็ดยาสีกูกูอยู่บ้านตั้งแต่อีกอย่างหนึ่งก็ไปสู่ดังค่าเคราวะจะมาดันดูยิ่งมีมุ่งจุดวันนี้จะเรียนมีมันเองก็มาอาณาติงกาลาพิบิเมเล่แต่พอพี่นี่เรียนนี่อาทิตย์ที่ชูมาอภิเษกยังมิวดมีมีอันนี้กูมิวด Javare. Nimanangaga, Mubiriha, Truye Kuban, Kuyi, Trukuran, Yayu Nabu, Juveni Javio, Jonare, Dokari Gule, Jenakan, Yen Sayene, Shisan Yajan, Dizan Bayer, Nino, Masusi, Hani, Gretesalai Barakia, Jonathan Yuja.
ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုအစီအစဉ်ကိုကိုသားညူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်တရုတ်သမ္မတရှီဂျင်းပင်ရဲ့ကပတ်လမ်းမှရှေ့ပြေးအစီအစဉ်ဘီရိုင်းအရတရုတ်ဟာယထာလန်းနေစိတ်ကန်းနေတရားရီလိုမျိုးအခြေခံအဆောက်အုံတွေနဲ့ကမ္ဘာတစ်လွှာဩဇာလွှမ်းမိုးမှုတွေဖြန့်ကျက်လာပါတယ် ပြရန်ရဲ့အဓိကကြတဲ့အစိပ်အပိုင်းဖြစ်တဲ့တရုတ်ဘာသာရဲ့စန်တန်မိုးတွေနောက်ကွန်မြူနတီပါတီရဲ့အတွေးခေါ်တွေကိုပါဖြန့်ဝေနေတာပါတာဝါအာဖရိကနိုင်ငံကိတ်ထောင်းကနေကိတ်ဘတ်လက်ရဲ့သတင်းဆောင်မကိုအခြေခံပြီးမတ်တင်ဂီထိုက်ကတင်ပြထားတာရှုစားနာစင်ပါရှင်
ထိုက်ချီ လက်ဖက်ရည်နဲ့ပန်တာ ဒါရီယာဆိုရင်တောင်အာဖရိကက Confucius Institute အသစ်မှာတွေ့ရတဲ့တရုတ်ရဲ့ယဉ်ကျေးမှုအစိုက်အရာဩဇာအရှိန်အဝါတွေဖြစ်ပါတယ်။ Wilma Hugo ga tiyo phadas ga san ya let thau ba
we have a growing relationship
with china tiyo ne sat san yi ga phwin phyo la ni ba thuru ga bada pyan tama ri du wa ni taung africa ma mandarin tiyo bada saka ko tin cha pu sa lou ni la ba 2016 ma taw tin yo nyin dan ma pa la ba mandarin tiyo bada saka ko tin yu ya me swin lo khwin lan de le a mya chi shi ba
africa ma ro di institute ri ko lu la cha pi du bwa la ni ba de ပထမဆုံး Confucius Institute ကို2004ခုနှစ်တုန်းကတောင်ကိုရီးယားမှာဖွင့်ပါတယ်။ဒါပေမဲ့ American နဲ့ Britain တို့ကတော့ဒီ Center ကဝါဒဖြန့်တာလို့ပြောကြပါတယ်။2020ပြည်နှစ်မှာ American က Washington ချေဆိုင် Confucius Institute ကိုနိုင်ငံခြားမစ်ရှင်တစ်ခုအဖြစ်သတ်မှတ်ပါတယ်။ American တက္ကသိုလ်တွေတဲက Center တရားကျော်ကိုလည်းပိတ်ပါတယ်။ Sweden, Finland, Norway, Belgium နဲ့ဒိန်းမတ်ပါဝင်ဥရောပနိုင်ငံတွေမှာလည်းတက္ကသိုလ်တွေမှာရှိတဲ့ Confucius Institute တွေကိုဒီဘက်နှစ်ပိုင်းတွေမှာပိတ်ကြပါတယ်။2022ခုနှစ်အထိဆယ်စုနှစ်တခုအတွင်းနိုင်ငံတွေနဲ့နယ်မြေ159ခုမှာ Confucius Institute 900ကျော်တည်ထောင်ပြီးစီကြောင်းတရုတ်ကပြောပါတယ်။ဒီ Institute တွေကိုတော့ဒေသခံတက္ကသိုလ်တွေနဲ့တရုတ်ကမိဖက်တက္ကသိုလ်တွေကအဓိကစီမံခန့်ခွဲတာပါ
။တ
က္ကသိုလ်တွေအားလုံးဤပါကိုတရုတ်အစိုးရကထောက်ပံ့ထားတာပါ။ဒါကြောင့်တရုတ်အစိုးရနဲ့မပတ်သက်ချင်ဘူးဆိုရင်တော့တရုတ်ပြည်ကတက္ကသိုလ်တွေနဲ့ပူးတွဲလုပ်ကင်လို့မရနိုင်ပါဘူး
။ Western Cape တက္ကသိုလ် Confucius Institute ရဲ့ပူးရဲညွှန်ကြားရေးမှူးလျန်းချန်ကအထူးသဖြင့်အနောက်နိုင်ငံတွေကဝေဖန်သူတွေကိုရှင်းညွှန်ပြောဆိုတာဖြစ်ပါတယ်။တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးဌာနက UMESH Power ကလည
်းဥရောပက Nordic မိတ်ဖက်တချို့ဟာဆိုရင်သူတို့ရဲ့ Confucius Institute တွေကိုပိတ်သိမ်းထားပြီးကျွန်တော်တို့ကိုလည်းသတိထားနေပါတယ်
။ဒီ Institute တွေကလွတ်လပ်စွာပြောဆိုမှုမှာဆွတ်ဖက်မှုတွေရှိနေပြီးတချို့တက္ကသိုလ်တွေမှာဆိုရင်တရုတ်ကိုဝေဖန်တဲ့အကြောင်းအရာတွေကိုရှောင်နိုင်ခြင်းရှိတယ်လို့လည်းပညာရှင်တချို့ကသတိပေးပါတယ်။ Kobat Span Staden ကတောင်အာဖရိကကတရုတ်ရေးရာကျွမ်းကျင်သူပါ
The Chinese government tends to be very
တူတိုင်ဝမ်နဲ့တိဘက်အရေးလိုကိစ္စတွေမှာတရုတ်အစိုးရကသူသဘောထားကိုတိတ်ကိုရှင်းရှင်းလင်းလင်းပြသလို့ရှိပါတယ်ဒီကိစ္စကိုတခြားတစ်ဖက်ကဘယ်လိုအကျေချဲ့လာမလဲဆိုတာကိုတွေးကြည့်လို့ရနိုင်ပါတယ်ဥပမာတက္ကသိုလ်တစ်ခုကတိဘက်ကိုယ်စားလှယ်တူအုပ်ကိုဖိတ်ကြားတယ်ဆိုရင်တရုတ်တန်ယုံဘက်ကကန့်ကွက်ကောင်းကန့်ကွက်နိုင်ပါတယ်ဒါပေမဲ့အခုတော့ Confucius Institute ကပါကန့်ကွက်လာနိုင်ပါတယ
်အခြေအမြစ်မရှိတဲ့စိုးရိမ်ချက်တွေလို့ကျန်းကပြောပါတယ်
When we have a Confucius Institute
Confucius Institute တခုမှာဆိုရင်ဒေသခံပူးတွဲညွှန်ကြားမှုသူရှိပါတယ်။တင်ယိုညွှန်းတန်းတွေနဲ့လှုပ်ရှားမှုအခမ်းအနားတွေအားလုံးကိုသူကကြီးကြပ်ပါတယ်။ဒေသခံတက္ကသိုလ်ရဲ့ဥပဒေစီမင်းစည်းကမ်းအားလုံးကိုလိုက်နာကြရပြီးတင်ယိုညွှန်းတန်းကိုလည်းဒေသခံတက္ကသိုလ်ကအသေးအချာစီစစ်ထားတာပါ
2022ခုနှစ်နိုဝင်ဘာလထဲမှာကိတ်တောင်းမှာ Confucius Institute ကိုဖွင့်ခဲ့ပါတယ်။နိုင်ငံတွင်းမှာ6ခုမြောက်ဖြစ်ပါတယ်တရုတ် Institute တွေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စိုးရိမ်ချက်တွေဟာ Western Cape တက္ကသိုလ်အတွက်တော့မလွတ်အပ်ဘူးလို့ဘာဝါကပြောပါတယ
် We very clear about
ကျွန်တော်တို့မိဖက်ဆောင်ရွက်မှုတွေကတိတ်ပြီးရှင်းလင်းပြီးတခြားသောကိစ္စရပ်များနှီးတူပဲကျွန်တော်တို့သတိထားပါတယ်ကျွန်တော်တို့ရဲ့ဆန်နှုတ်မတူသူတွေနဲ့ကျွန်တော်တို့မိဖက်မလုပ်ပါဘူး
တရုတ်နဲ့နိုင်ငံရဲ့သမိုင်းကြောင်းအဆက်အဆက်အရတရုတ်ရဲ့ပညာရေးဆိုင်ရာ Institute ကိုအများအပြားကလက်ခံကြပါတယ်။20ရာစုတွင်ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုကိုဥတည်စေတဲ့လူနည်းစုလူပြိုအုပ်ချုပ်မှုနဲ့ကိုလိုနီစနစ်ကိုဆန့်ကျင်တဲ့လူမဲတွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေကိုတရုတ်ကထောက်ခံခဲ့တာပါ
The Confucius Institute
Confucius Institute ပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်တက္ကသိုလ်တွေနဲ့ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မူဝါဒရေးရာမိဖက်ရေးရာနဲ့ယဉ်ကျေးမှုရေးရာတွေဆွေးနွေးနိုင်စေမဲ့အစိုးရရဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။တောင်အာဖရိကမှာတော့ဒါကသိပ်ပြီးအရေးကြီးပါတယ်
။တရုတ်အစိုးရရဲ့ပြည်ပပညာရေးဆိုင်ရာအစီအစဉ်တွေဟာဆိုရင်ကမ္ဘာလမ်းစီမံကိန်းနဲ့အညီဆောင်ရွက်တာဖြစ်ပါတယ်။ Confucius Institute ပညာသင်စုဖလှယ်ရေးအစီအစဉ်တွေနဲ့သမွေးပညာသင်တန်းတွေလိုပညာရေးအစီအစဉ်တွေဟာဆိုရင်ကမ္ဘာလမ်းစီမံကိန်းရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စွမ်းရည်ဖွံ့ဖြိုးရေးနဲ့ရင်းချမှုဖလှယ်ရေးကိုအထောက်အကူဖြစ်စေပါတယ်။တရုတ်အစိုးရကထန်ဇန်နီးယားမှာဖွင့်လှစ်ခဲ့တဲ့ဒေါ်လာတန်40တန်းခေါင်းဆောင်မှုသင်တန်းကျောင်းတက်ကိုပြီးခဲ့တဲ့နှစ်အတွင်းအာဖရိကနိုင်ငံ6ခုကနိုင်ငံရေးသမားတွေတက်ရောက်ခဲ့ကြပါတယ်။ရည်ရွယ်ချက်ကတော့အာဖရိကနိုင်ငံရေးသမားတွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်။ ဒီလိုပညာရေးအစီအစဉ်တွေကဒီအကွန်မြူနီအတွေ့အခေါ်တွေကိုအားပေးမြင့်တင်ရရောက်မဲ့အပေါ်တုံ့သက်သူတချို့ကစိုးရိမ်ပေမဲ့နိုင်ငံတိုင်းမှာတော့ဒီလိုစိုးရိမ်ချက်မရှိဘူးလို့လည်းပြောသူတချို့ရှိပါတယ်တောင်အာဖရိကကတရုတ်ရေးရကျွမ်းကျင်သူကိုဘတ်စပန်စတတန်ကအခုလိုပြောပါတယ
် Among African students
အာဖရိကကျောင်းသားတွေကြားမှာတော့ဒီကိစ္စဟာနိုင်ငံရေးအရာစိုးရိမ်စရာတခုမဟုတ်ပါဘူ
းတရုတ်ရဲ့ပညာရေးအစီအစဉ်တွေဟာဒီမိုကရေစီစံနှုန်းတွေအတွက်ချင်းချောက်မှုတခုလို့တချို့နိုင်ငံတွေကသတိပေးနေတဲ့အချိန်တည်းမှာပဲနိုင်ငံတချို့ကတော့တရုတ်နဲ့ပညာရေးပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်ရဲ့ခပ်ပလန်းစီမံကိန်းတွေကနေအကျိုးအမြတ်ရရှိမဲ့အခွင့်အရေးတစ်ခုအဖြစ်ရှုမြင်ချပါတယ်ရှင
်မတ်တင်ဂီထိုက်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကဘာအရှိချမ်းနဲ့အနောက်ချမ်းမှာရှိနေကြတဲ့ချင်းနဲ့မီဆိုအစိုးရ20ကျော်ကဘာတီဆိုခဲ့ကြတဲ့တချင်းတစ်ပုဒ်ဟာ YouTube မှာသတင်းပတ်ပိုင်းတွင်မှာပဲကြည့်တဲ့သူတသန်းကျော်သွားခဲ့ပါတယ်။မြန်မာနိုင်ငံအတွက်စူးစီးမှုကိုပြသတဲ့တချင်းဗီဒီယိုဖြစ်ပါတယ်လို့အစိုးရတွေနဲ့စီစဉ်သူတွေကပြောပါတယ်။မဆုမျက်မွန်ကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင်။
There comes a time when we hit a sudden call,
when the world must come together as one.
ကျမတို့ညွှန်းနေထားတာတော့ဒီမြန်မာပြည်တွင်းပေါ့နော်ကို့ဘာလဲကို့အချင်းချင်းအားပေးတဲ့အနေနဲ့အဲ့လိုတီဆိုတဲ့ပုံစံမျိုးပဲအာ international မှာလည်းပေါက်စီချင်တယ်ပေါ့အင်္ဂလိပ်လိုဆိုတဲ့ဆိုတဲ့ခါကျတော့ဒါဒီပကလည်းတစင်ဘာလဲအဲ့လိုတစုံတစ်ဖြားလေးကြားပြီးတော့ကို့မြန်မာပြည်ရဲ့အခြေအနေကိုသိလာပါစေဆိုတဲ့ရည်ရွယ်ချက်တော့ပါပါတယ်ဒါပေမဲ့လည်းဒီလောက်အများကြီးပေါ့နော် YouTuber တွေတကယ်ကပါက YouTuber တွေအများကြီးကနေ reaction ပေးတာကိုမြင်ရတဲ့ခါမှာတရက်တရက် wow 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 အဲ့လိုဖြစ်နေတာပေါ့နော်တစ်ဖက်မှာလည်းဝမ်းသာတယ်ဘာဖြစ်ဆိုတော့တစ်ဖက်မှာလည်းဝမ်းနေရတဲ့အရာတစ်ခုလေးလည်းရှိတယ်ပေါ့နော်ဘာဖြစ်ဆိုတော့သူတို့ reaction လုပ်ချိန်မှာသူတချို့ဆိုမြန်မာနိုင်ငံကိုမသိရတူတော့ရှိရပါတော့ဆိုမြန်မာနိုင်ငံကဒီလိုဖြစ်နေရလားဆိုပြီးတော့သူတို့လုံးဝမသိရတူတွေလုံးဝ no clue ဖြစ်နေရတူတွေရှိရချိန်မှာဆိုတော့အော်စိတ်မကောင်းဘူးမြန်မာနိုင်ငံတော်တော်လေးကိုအော်မသိရလူတော်တော်များပါလားပေါ့ဒါမဲ့လည်းတစ်ဖက်မှာဝမ်းသာစရာကောင်းလာတာဒီသင်းလေးအားဖြစ်ပေါ့နော်မသိရလူတွေအများကြီးတိလာတယ်ကျွန်တော်တို့မြန်မာပြည်တို့ဒီ awareness အများကြီးဖြစ်တဲ့အရာတော့ကျွန်တော်တို့အရင်လည်းဝမ်းသာတယ်ဒီသင်းလေးမှာပါဝင်ဒီဆိုရလို့ကိုယ့်ကိုယ်လည်းအရင်ကိုယ်ယူပါတယ်ဟုတ်ကဲ့
There's a choice we're making We're
American ပြည်ထောင်စု New Zealand နိုင်ငံနဲ့ India နိုင်ငံ Mizoram ပြည်နယ်တို့မှနေထိုင်နေကြတဲ့ချင်းနဲ့မီဆိုလူမျိုးအစိုးရ23ယောက်ပါဝင်တည်ဆို့ထားကြတဲ့ We All The World Cover တချင်းဟာ YouTube ပေါ်တင်လိုက်ပြီးသတင်းသုံးပတ်အတွင်းမှာပဲရှိသူတသန်းကျော်ခဲ့တာပါ။ကမ္ဘာအရှေ့ခြမ်းနဲ့နောက်ခြမ်းမှာရှိနေကြတဲ့အစိုးရတွေစုပေါင်းတည်ဆို့တဲ့တချင်းအတွက်ချင်းလူမျိုးနဲ့မီဆိုလူမျိုး Music Director 2ယောက်ကတေးသွားအစီအစဉ်တွေကိုလုပ်ပေးခဲ့တာပါ။အမေရိကကနေဆိုတဲ့အစိုးရ Genevieve Sweet ကိုတိုင်းတော်တော်လေးညှိယူရမယ်ခက်ခဲမယ်လို့ထင်ခဲ့ပေမဲ့အဆင်ပြေခဲ့တယ်လို့ပြောပြပါရယ
်ဒီတချင်ကကျမတို့ဒီ US မှာရှိတဲ့ဆိုတော့လေပြီး New Zealand ကလည်းတယောက်ပါတယ်ပြီးရင် Mizoram မှာနေ Mizoram ဘက်ကနေဆိုတော့လေပါတယ်ဆိုတော့group song ဆိုတော့တော်တော်လေးတော့ဟိုညှိယူရမယ်တော်တော်လေးတော့ခက်ခဲမယ်ပြီးရင်ဒါက music ဘယ်လိုပြောမလဲarrangement လုပ်တဲ့သူတကယ်တော်လို့လည်းပါတယ်ပေါ့နော် music director ပေါ့အာသူတော်လို့လည်းပါတယ်ဆိုတော့အတယောက်တနေရစီကိုအားတဲ့ချိန်လေးပေါ့နော်ကိုအားတဲ့ချိန်လေးလူပြီးတော့ဆိုကြတယ်ဒါပေမဲ့ဒီ US မှာကြာ US မှာတော့မှဒီ state တစ်ခုထဲမှာမြို့တစ်ခုထဲမှာနေတဲ့တကယ်ချင်းနေကြတော့တနေရမှာစုစည်းဖို့ဆိုတော့တော်တော်လေးတော့ခက်တယ်အချိန်အားလုံးညှိယူပြီးတော့ပေါ့နော်အဲ့လိုပဲဒါမှမဟုတ်တော်လန်ကြီးတက်ဖြစ်တဲ့ခါကျတော့အားလုံးညှိယူပြီးတော့လောက်ဆောင်ကြတာပဲဆိုတော့ဟုတ်ကိုဆိုရမယ့်ဒီတချောင်းဖတ်part လေးနဲ့ဒီတချောင်းလေးကိုပဲပိုင်နိုင်လေ့ကျင့်ပြီးတော့တွင်းနဲ့ဒါပေမဲ့တချောင်းလေးပဲဆိုပြီးတော့ studio တွင်းရဲ့ချိန်မှာတော်တော်တော့ကြာတယ်အဲ့တချောင်းကိုပဲလေလာခောက်ပေါင်းများစွာပြန်ဆိုကိုမချင်မနှက်ချင်မချင်မနှက်ချင်ပြန်ဆိုတာပေါ့နော်ဆိုတော့ဘာလဲအမှတ်တရလေးရောရှိပါတယ်ဒီလိုပဲအခက်ခဲလေးတော့ဘယ်လိုပြောမလဲအချိန်ပေးရတာလေးတစ်ခုပါပဲကျွန်တော်ကတော့အဆင်ပြေပါတယ
်တချင်းတဲကပုံမကောင်းမွန်တဲ့ကဘာကြီးဖြစ်အောင်လှုပ်သွားကြမယ်ဆိုတဲ့စာသားရဲ့အထိပ္ပယ်ကိုအစိုးရ Genevieve Sweet ကအကြိုက်ဆုံးပဲလို့ပြောပြပါတယ်
It's true, we'll make a better day, just you and me.
အ
ခုလိုအတိတ်ပဲနဲ့တချင်းဗီဒီယိုကိုကြိုက်ခုထုတ်ဝေဖို့အတွက်ချင်းလုံးချုပ် artist အဖွဲ့ကစီစဉ်ခဲ့တာပါစီစဉ်သူ၃ယောက်ထဲကတယောက်ဖြစ်တဲ့မီဇိုရာမှာနေတဲ့ဒါဒီယူဂျဲကပါဝင်သူအစိုးရ23ယောက်လုံးစိတ်အားထက်ထက်တန်တန်ပါဝင်ခဲ့ကြတဲ့အတွက်အဆင်ပြေခဲ့တာဖြစ်တယ်လို့ VOA ကိုပြောပါတယ်
ဟိုကျွန်တော်တို့ကဒီချက်ချင်းလေးတွေကမြန်မာပြည်မှာ what is happening in myanmar ဆိုတာလေးကိုပေါ့နော်အာကဘာကိုပြချင်တယ်လို့ပြောတဲ့ခါမှာဒီချက်ချင်းလေးတူတူဆိုရအောင်ကျွန်တော်တို့ရွေချက်တွေရှိတာဟုတ်အမရဲ့ဆိုတော့အဲ့ဒီဒီချက်ချင်းလေးတူတူဆိုရအောင်လို့အာတို့ကန်းလှမ်းတဲ့ခါမှာအကုန်လုံးနီးပါးကတကယ်ကိုလှိုက်လှိုက်လဲလဲနဲ့သဘောတူတယ်ပေါ့နော်အစိုးရဟာတွေကိုလုတ်တဲ့ခါမှာလည်းအရန်ကြီးခက်ခက်ခဲခဲမရှိပဲနဲ့အကုန်လုံးကဒီလိုစီစီလုံးလုံးနဲ့လုတ်သွားတာကိုတွေ့ရတယ
်ဒီတခြင်းထဲမှာပါဝင်ဆိုကြတဲ့အစိုးရတွေကဒီကမ္ဘာအခြေခံနဲ့အနောက်ချမ်းမှာရှိနေကြပါမယ်လေဒီချင်းပြည်နယ်အတွက်ဒီမြန်မာနိုင်ငံအတွက်ပေါ့လေသူတို့ရဲ့ဒီစီလုံးမှုကိုဒီတခြင်းကနေပြီးတော့မှပြနိုင်ခဲ့တယ်လို့ပြောလို့ရပါရှင့်
ဟုတ်ပြောလို့ရတယ်ရှင့်100%ပြောလို့ရတယ်ပေါ့နော်အာသူတို့ရဲ့လိုလာဒီပါဝင်ပေးခြင်းနဲ့စိတ်တွေကိုကြည်ချင်အဖြစ်ပေါ့နော် unity ကိုဘလောက်တောင်မှအလေးထားလဲဆိုတာကိုလည်းမြင်ရတယ်ပေါ့နော
်အခုလိုပေါ့နော်ဒီချင်းလုံးချုပ်အမှုပညာရှင်တွေဆိုတဲ့ဒီ we are the world တခြင်းက online ပေါ်မှာစထုတ်ပြီးတော့သုံးဘတ်အတွင်းမှာပဲကြီးတဲ့သူတပန်းပြေသွားပါတယ်ဆိုတော့အဲ့လောက်တူကြီးသူများမယ်လို့ရောအရင်ထဲကမျှော်လင့်ထားတာရှင့်
ပထမကျမတို့ပေါ့နော်အရင်စီစဉ်ကြရပါပေါ့နော်ကျမတို့3ခုရည်ရထားတယ်ပေါ့နော်နံပါတ်1ကကြတော့ဒီမြန်မာပြည်မှာဘာဖြစ်နေလဲဆိုတာကိုလူဒီကဘာကြီးကို awareness ပေးခြင်းနဲ့နံပါတ်2ကကျမတို့ဒီ Chinlong Chwak artist ဆိုတာကဒီနာမည်ကိုပေးရတဲ့ရည်ရချက်ရှိတယ်ဒီ Chinlong Chwak ဆိုတာကျမတို့ကြောက်တစ်ခုထဲကနေထွက်လာကြောက်အကြီးကြီးထဲကနေတစ်ခုကနေထွက်လာတဲ့ဒီလူမျိုးတစုဖြစ်တယ်ဆိုတာကိုကျမတို့ကိုယ်တိုင်ကလည်းအရင်ကမသိဘူးအခုနောက်ပိုင်းမှသိတာဆိုတော့ဒီအားရလေးတွေကိုလည်းအချင်းချင်းကြားထဲမှာဒီသိစေချင်တယ်နံပါတ်3ကဒီတော်လှန်ရေးအတွက်ဒီဒီမိုကရေစီမြန်မာနိုင်ငံဒီမိုကရေစီပြန်ရဖို့အတွက်ဒီနီလန်ပေါင်းမျိုးစုံပါဝင်နေတဲ့သူရှိတယ်ဖြင့်ဒီတချင်းအားဖြင့်ရလာတဲ့အကျိုးများအလုံးကိုဒီညွေဦးတော်လှန်ရေးအတွက်ဒီကေဟိုလိုအပ်တဲ့နေရာမှာထောက်ပံ့ပေးမယ်ဆိုတော့ရွေချက်3ခုနဲ့ဒီဟာကိုစလာတာပေါ့အမရဲ့စဉ်းစားကြည့်လိုက်နံပါတ်1က music ပေါ့နော်ကမ္ဘာဒီ international language ဖြစ်တဲ့ music ပေါ့နော်ပြီးတော့နံပါတ်2က humanitarian ပေါ့နော်လူသားချင်းစာစိတ်ပြောနံပါတ်3က political ဒီ3ခုပေါင်းမှတော့ဒီလူတွေရဲ့စိတ်ကိုဘယ်လိုပြောမလဲမလွှမ်းမိုးနိုင်ဘူးဆိုတော့မဖြစ်နိုင်ဘူးเนาะဆိုတော့ကျမတို့လည်းငုံကြရတော့ယုံကြည်ထားတဲ့ကိုဟိုအဲ့လိုအထင်ကြီးပြီးတော့ဒါဖြစ်ရမယ်ပါညာအဲ့လိုတော့မဟုတ်ဘူးဒါပေမဲ့ဒီ unity ပေါ့เนาะ unity through music ကတကယ်ကိုအလုပ်လုပ်နိုင်မယ်ဆိုတော့နှလုံးသားထဲကနေလေးလေးနက်နက်ပဲ freedom is like religion pieces
our biggest weapon we can't stop it till it's finished ချင်းမြန်မီလို့ဆိုတော့ရေးပြတ်လက်တီဆိုထားကြတဲ့ We Are The World မူလတခြင်းကတော့အာဖရိကအနာပေးရန်ပုံဝင်အတွက်အစိုးရ Michael Jackson နဲ့ Lionel Richie တို့1985ခုနှစ်တုန်းကရေးသားထုတ်ဝေခဲ့ကြတဲ့တခြင်းဖြစ်ပါတယ်။အဲဒီတော့ကတခြင်းခွေပေါင်းတန်း20ကျော်ရောက်ခဲ့ရပါတယ်။အခုချင်းလုံးချုပ်အမှုပညာရှင်တွေကလည်းမြန်မာနိုင်ငံမှာလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက် We Are The World တခြင်းကိုကာဗတ်ပြန်ဆိုခဲ့ကြတာပါ။ဒီတချင်းစားထုတ်ခဲ့ပြီးချိန်တွေကအွန်လိုင်းပေါ်မှာကြီးစုသူတွေမျှဝေသူတွေတနေ့နဲ့တနေ့တိုးနေတာမို့မြန်မာနိုင်ငံအတွက်နောက်ထပ်အစီအစဉ်တွေလုပ်ဖို့အားတက်စရာဖြစ်တယ်လို့ဒီတချင်းဗီဒီယိုဖြစ်များအောင်လုပ်ခဲ့ကြသူတွေကပြောပါရရှင်။ကျွန်မစုမြတ်မောင်ပ
ါ။မစုမြတ်မောင်စီစဉ်တင်ဆက်ခဲ့တဲ့လူမှုရှုခင်းစီစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရရှင်။အခုဆက်ပြီးတော့မယေးသနာကျော်စီစဉ်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ကြရအောင်ပါ။အမှုပညာလောကကသတင်းတွေကိုစူးစီးတင်ပြပေးထားတာဖြစ်ပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါလေကူတုံးလေးတွေထုတ်တဲ့ကုမ္ပဏီက
တောင်ကိုရီးယားကကမ္ဘာကျော် K-pop BTS ဖွဲ့ရဲ့နာမည်ကျော် Dynamite ဆိုတဲ့တခြင်းကောင်းစဉ်တက်ပြီးတော့အယုတ်ဘူးထုတ်ပြီးတော့ Pop-up ဆိုင်ဖွင့်ရောင်းချပေးနေပါတယ်။တောင်ကိုရီးယားနိုင်ငံ Seoul မြို့တော် Gangnam မြက်ကွက်မြို့လေကောင်က Pop-up Store ဆိုင်ထဲမှာတော့ BTS ဖွဲ့ဝင်9ဦးရဲ့တကယ်အပြင်ကအရွယ်စားပုံတွေကိုလေဂိုတုံးနေနဲ့စောက်ထားတာပါ။သူတို့ BTS ဖွဲ့ရဲ့လေဂိုတုံးလေးတွေနဲ့ဒီအယုတ်ဘူးကိုတော့ဆိုင်မဖွင့်ခင်တရက်ကပဲစတင်ပြီးရောင်းချပေးပါတယ်။ဒီလိုမျိုး BTS အဖွဲ့ကို Lego တုံးလေးတွေနဲ့ဆောက်လို့ရအောင်လို့ထုတ်ဖို့အကြံပေးတာကပြည်သက်တယောက်စီကလာတာဖြစ်တယ်လို့ကိုရီးယားနိုင်ငံဆိုင်ရာ Lego အမှတ်တံဆိပ် Manager Jae Wook-hyun ကပြောပါရင် Lego Ideas Platform ကနေဘယ်သူမှဆို Lego ရုပ်တုံးလေးတွေနဲ့ပတ်သက်ပြီးစမ်းသစ်တဲ့အကြံဉာဏ်တွေပေးနိုင်တာဖြစ်ပါတယ်။အခုလည်းသူတို့ဆိုင်မှာရောင်းချပေးတဲ့ဒီ BTS အဖွဲ့ရဲ့ Lego တုံးလေးတွေကိုပြည်ရင်းပြပါ BTS ပြည်သက်တွေဝမ်းပန်းတသာဝယ်ယူကြပါရင်အခု Lego တုံးဖန်တီးပြီးရောင်းချပေးတဲ့ BTS အဖွဲ့ရဲ့ Dynamite တခြင်းကတော့2020ဩဂုတ်လမှာထွက်ခဲ့တာဖြစ်ပြီးတော့ဒီရက်ထဲမှာပဲကြည့်ရှုမှုပေါင်းတန်းတရာကျော်ရှိခဲ့တာပါ YouTube Video Online စာမျက်နှာပေါ်မှာလည်းသူတို့ရဲ့အဲ့ဒီတခြင်း Video ကိုအခုမလ2ရက်နေ့အထိဆိုရင်ကြည့်ရှုမှုပေါင်းတန်း1600ကျော် 1.6 ဘီလီယံကျော်ရှိပါတယ်ဒီကဘာကျော် K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်တဲ့ J-Hope နမေရင်းဆိုတော့ချွန်ဘိုဆော့ကသူ့ရဲ့ပထမဦးဆုံးတဦးတဲ့တချင်းတစ်ကိုမလ3ရက်နေ့တောက်ကြနေကပဲထုတ်လိုက်ပါတယ်။တချင်းနမေက On the Street လမ်းပေါ်မှာဖြစ်ပြီးတော့ Grammy ဆုရ American Rapper J-Cole နဲ့အတူတူပူရဲပြီးတော့ဖန်တီးတာပါ။သူတို့နှစ်ဦးက American Guitar ပွဲတော်ဖြစ်တဲ့ Lola Palooza မှာ2022ခုနှစ်ဇူလိုင်မှာဆုံးဖြတ်ကြတာဖြစ်ပါတယ်။အခုတချင်းမထွက်ခင်ရပ်ပိုင်းကတော့ J-Hope ကတောင်ကိုရီးယားနိုင်ငံကစီးမင်းဖြစ်တဲ့အရွေရောက်ပြီးသူယောက်ျားလေးတိုင်းပဲဖြစ်မနေစစ်မှုထမ်းရမယ့်လုပ်ငန်းစဉ်ကိုစပြီးတော့စတင်လိုက်ပါတယ်။သူက BTS အဖွဲ့ဝင်9ယောက်ထဲမှာစစ်မှုထမ်းတာဝန်အတွက်စစ်ထဲဝင်တဲ့ဒုတိယမြောက်အဖွဲ့ဝင်ဖြစ်မှာပါ။သူတို့တွေကအမှုပညာအလုပ်တွေလုပ်နေတယ်ဆိုတဲ့တရားဝင်အကြောင်းပြချက်နဲ့စစ်မှုထမ်းတာဝန်အတွက်အချိန်ကိုရသမျှဆိုင်းငံ့ထားခဲ့ကြပါတယ်။သူတို့အဖွဲ့တွေကအသက်အကြီးဆုံးဖြစ်တဲ့ဂျင်းကအသက်30ပြည့်သွားပြီးတော့မနစ်ကနှစ်ကုန်ဒီဇင်ဘာမှာစစ်ထဲဆောက်ပြီးတော့ဝင်သွားပါရင်တောင်ကိုရီးယားမှာကအသက် session နဲ့28နှစ်ကြာကျန်းမာတန်ဆွမ်းတဲ့အမျိုးသားမှန်သမျှနိုင်ငံအတွက်စစ်မှုနဲ့ဖန်တီးရဖြစ်ပါတယ်အခုမကြောက်ခင်စစ်ထဲဝင်တော့မယ်ဆိုတဲ့ဂျင်းဟုတ်ကကျန်29နှစ်ရှိပြီဖြစ်ပြီးစစ်ထဲဝင်မှုရာရီဆိုင်ရန်ထောက်ဖို့လျှောက်ထားတာကိုဆက်ပြီးတော့ပြန်ရောက်လိုက်တာပါသူတို့နိုင်ငံမှာ2019ခုနှစ်ကပြန်ပြုပြင်ရေးဆွဲခဲ့တဲ့ဥပဒေအရဆိုရင်ကမ္ဘာကျော်အောင်မြင်တဲ့ K-pop အနုပညာရှင်တွေအနေနဲ့စစ်မှုထမ်းမှုကိစ္စကိုနောက်ဆုံးအသက်30အထိဆိုင်ငံ့ထားလို့ရပါတယ်။တချို့ဥပဒေပြုအမတ်တွေကတော့ဒီဥပဒေကိုတောင်ကိုရီးယားကိုကိုစားပြုပြီးတော့အိုလံပစ်တို့အာရှကစားပွဲတို့လိုမျိုးကမ္ဘာအားကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်တဲ့အားကစားသမားတွေတချို့နာမည်ကျော်ကန်နဝင်းဂီတအနုပညာရှင်တွေလိုမျိုးK-pop အနုပညာရှင်တွေလည်းစစ်မှုထမ်းကာလကိုအများကြီးရှော့ပေါ့ရအောင်လို့တချို့ဥပဒေပြုအမတ်တွေကအားဆိုင်ပြီးတော့လုပ်နေကြပါတယ်။ဒါမဲ့လည်းထူးထူးခြားခြားအောင်မြင်မှုဥပဒေမရသေးပါဘူးရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မရေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးတက်တော့မှာမို့နောက်ဆုံးရသတင်းကြေညာကိုကိုခင်မောင်စိုးမင်းကတလှည့်ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့ဗန်စနစ်ဟာစိတ်ချရပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မတ်လ13ရက်နေ့ကပြောသွားပါတယ်။အမေရိကန်ဘဏ်နှစ်ခုအချိန်တိုအတွင်းပြိုလဲသွားလို့နောက်ဆက်တွဲငွေကြေးအကျပ်တဲလိုက်လာမှာစိုးရိမ်နေကြတဲ့အချိန်မှာသမ္မတကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်ပြစ်တင်ထားတဲ့2022ခုနှစ်ဒီဇင်ဘာလဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပြန်လည်အကောင့်ထယ်ဖို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်ဒီကနေ့မလ23ရက်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ရန်နိုမာဆူဒီတို့လုံခြုံရေးကောင်စီမှမြန်မာအရေးအစီရင်ခံစာတင်သွင်းမှုပြင်ဆင်နေချိန်မှာ HRW ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ် အမေရိကန်ပြည်ထောင်စုမှာကျင်းပသွားတဲ့ Oscar Academy ဆုပေးပွဲမှာ Everything Everywhere All at Once ရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်။တပြိုင်နက်တည်းမှာပဲတီးခြားတည်ရှိနေတဲ့အနန္တစัจ java ဝလာစားတဲ့ဇာတ်ကားတွေမှာတရုတ်နယ်ပအမေရိကန်မိသားစုဘယ်လိုကျင်းလည်နေထိုင်တယ်လဲဆိုတဲ့ဇာတ်အိမ်တည်ထားတဲ့ဇာတ်လမ်းအစမ်းဖြစ်ပါတယ်။မလ12ရက်နေ့တနင်္ဂနွေနေ့ကျင်းပသွားတဲ့ Academy ဆုပေးပွဲမှာတရုတ်ဆောင်စု3စုနဲ့ပူရဲဒါရိုက်တာစု2စုအကောင်းဆုံးဒါရိုက်တာစုတွေရရှိသွားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ John Dryden တို့ဖြစ်ပါတယ်ကျွန်မစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.